Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်းကိုသောရရှင်နေပိုင်ဆိုင်နိုင်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2018ခုနှစ်စက်တင်ဘာလ19ရက်ဗုဒ္ဓနေ့မနေ့ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနူမီတာ2440 51တို့ကနေစတင်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်ဗျသက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်နေတဲ့သူကြီးညာပေးမှာပါရုရှားစစ်လေယာဉ်ဒဇင်အဖြစ်ချခံရတာဟာအစ္စရေးနဲ့အခြေအနေတွေကိုတင်းမာဖို့အတွက်ဖြစ်လာနိုင်တယ်လို့ရုရှားသမ္မတကပြောကြားလိုက်ပါတယ်အင်္ဂါနေ့မှာကျင်းပတဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂလူ့ခွင့်ရေးကောင်စီစည်းဝေးမှာမြန်မာနိုင်ငံရဲ့ဆိုင်ရာကုလသမဂ္ဂစုံစမ်းမှုတွေကမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာရန်တက်နေပြီလို့ပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညာဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာရင်းညာရဲအစုအပြုံလိုက်နှင်ထုတ်ခံရတဲ့ဆွတ်ဆွဲချက်အတွက် ICC ကစတင်လေးလာစုံစမ်းတော့မယ်လို့ဆိုပါတယ
် I have decided to proceed to the next phase of the process which is a full fledged preliminary examination of
ICC ရှိနေကြောင့်ဖာတိုဘန်ဆော်ဒါပြောကြားသွားတာပါသတင်းနေပြီးနားဆင်ရပါမယ်ဒီအကြောင်းနဲ့အတူရခိုင်ပြည်ပကစုံစမ်းစစ်ဆေးရေးလုပ်ဖို့နဲ့ Riders သတင်းတော်နှစ်ဦးအမြန်ပြန်လှုပ်ပေးဖို့အမေရိကန်လွှတ်တော်အမတ်80ကျော်ကတောင်းဆိုနေပါပြီတခါမြန်မာနိုင်ငံကတော့ကုလသမဂ္ဂမှာနျူကလ িয়ার လက်နက်တားဆီးပိတ်ပင်ရေးစာချုပ်ကိုလက်မှတ်ရေးထိုးတော့မှာဖြစ်ပါတယ်ဒီအကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ပြောပြပေးအောင်ဗျာ
ရုရှားစစ်တပ်ရဲ့ကင်းထောက်လေရင်ကိုစီးရီးယားရဲ့လေကြောင်းရန်ကာကွယ်ရေးစနစ်ကနေပြစ်ချခဲ့တာဟာမတော်တဆဖြစ်မှုတွေဇက်တိုက်ဖြစ်ပွားခဲ့တဲ့အခြေအနေတက်ဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပါတယ်။ဒါဟာအစ္စရေးနဲ့အခြေအနေတွေတင်းမာဖို့တော့ဖြစ်လာနိုင်တယ်လို့လည်းပြောပါတယ်။ရုရှားကင်းထောက်ဂျက်လေရင်ပေါ်ပါသွားသူ15ဦးစလုံးသေဆုံးခဲ့ရတာဖြစ်ပါတယ်။ဒါဟာအစ္စရေးဒုံးကျည်ထိမှန်တာကြောင့်ပြစ်ချခဲ့တာပါ။စီးရီးယားနိုင်ငံလက်ကလတ္တာကီယာပြည်နယ်တွင်မှာတိုက်ခိုက်ခဲ့တဲ့အစ္စရေးတပ်ဖွဲ့ကစီးရီးယားရဲ့ဒုံးကျည်ရံကနေကာကွယ်တဲ့အနေနဲ့ရုရှားလေယာဉ်နောက်မှာပုံအောင်နေခဲ့တယ်လို့ရုရှားစစ်တပ်ပြောခွင့်ရကပြောပါတယ်။ရုရှားလေယာဉ်ကို S-200 ဒုံးကျည်ထိမှန်ပြီးတော့လူ15ဦးသေဆုံးခဲ့ရတာဖြစ်ပါတယ်။ထိတ်တိုက်တွေ့မှုတွေကိုရှောင်ရှားနိုင်မှုအတွက်ဒေတာရင်းစီးရီးဆောင်ရွက်ချက်တွေကိုတစ်ဖက်နဲ့တစ်ဖက်ကြိုတင်အသိပေးနိုင်တဲ့ဓာတ်ရိုက်အထူးဖုန်းလိုင်းတစ်ခုကိုအစ္စရေးနဲ့ရုရှားထားရှိဆောင်ရွက်လာတာနှစ်နဲ့ချီရှိနေပါပြီ။ဒါပေမဲ့အခုကိစ္စမှာတော့အစ္စရေးဘက်ကစီးရင်နဲ့ပတ်သက်ပြီးရုရှားဘက်ကို10မိနစ်ပဲကြိုတင်ပြီးအသိပေးခဲ့တဲ့အတွက်ရုရှားအနေနဲ့ဒီဒေတာကနေထွက်ခွာသွားဖို့အတွက်အချိန်မရပဲဖြစ်ရတယ်လို့ရုရှားစစ်တပ်ပြောခွင့်ရကပြောပါတယ်။ဒါပေမဲ့အမေရိကန်ဒါပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ဒီဖြစ်ရဟာမတော်တဆဖြစ်ရလို့ပဲပြောဆိုခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်တမန်နန်တယာဟုကလည်းဒီဖြစ်ရအတွက်တောင်းပန်ခဲ့ပါတယ်။
ပြည်တွင်းစစ်ဖြစ်ပွားနေတဲ့ Syria နိုင်ငံက Idlib ဒေသမှာဂျာဂန်စစ်မဲ့ဇုံတစ်ခုဖြစ်ဖန်တီးဖို့ရုရှားနဲ့တူတကီနိုင်ငံကြားသဘောတူညီမှုရရှိလိုက်တာကိုကုလသမဂ္ဂထရေတွင်းမှုချုပ်ကကြိုဆိုလိုက်ပါတယ်ဒီလိုလှုပ်ချင်းအပြင် Idlib ဒေသကရက်သူရက်သား၃သန်းလောက်စစ်ဘေးဒုက္ခကြုံရမဲ့အရေးကလွဲဖယ်သွားတဲ့သဘောပဲလို့ဆိုပါတယ်စစ်ဘေးတန်တင့်နေသူတွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်မှုတိုက်ခိုက်နေကြတဲ့အဖွဲ့တွေအားလုံးကခွင့်ပြုကြဖို့ကိုလည်းကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုကူတရက်စ်ကတိုက်တွန်းလိုက်ပါတယ်။15ကီလိုမီတာကနေပြီးတော့ကီလိုမီတာ20လောက်ရှိတဲ့စစ်မဲ့ဇုံကိုဖန်တီးဖို့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တူရကီသမ္မတစီယက်တရစ်အဲဒိုဂန်တို့တင်းနာနေတဲ့တုန်းကသဘောတူညီခဲ့ကြတာပါ။အီလစ်ဒေသဟာစစ်တပ်ကိုအပြင်းထန်ခံရတဲ့နေရာတစ်ခုဖြစ်ပြီးတော့ဒီဒေသတွင်းကပြည်သူတွေကိုကူညီရေးကုလသမဂ္ဂကအကြီးအကျယ်ဖိအားတွေပေးနေတာပါ။စီးရီးယားအစိုးရတပ်တရားဒီအီလစ်ဒေသဟာသဘုံတွေရဲ့အဓိကခြေကုပ်ဒေတာဖြစ်တယ်ဆိုပြီးတော့သူတို့ကိုရှင်းနေတာပါဒီဒေတာမှာတိုက်ခဲနေကြတဲ့သူပေါင်းဒီ1000ကျွဲလောက်ကရက်သူရက်သားတွေနဲ့အတူရောနှောနေကြတယ်လို့ကုလသမဂ္ဂကခန့်မှန်းပါတယ်ဒေတာကံပြည်သူ1000ကျော်ဟာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြပါတယ်တူရကီနိုင်ငံဟာစီးရီးယားစစ်ဘေးဒုက္ခတွေ3000ကျော်ကိုလက်ခံထားရတာပါ
American and Russia တို့ကြားနျူကလ িয়ার သဘောတူညီချက်ဟာ2022ခုနှစ်မှာအကုန်ဆုံးတော့မှာပေါ့အရေးပါတဲ့ဒီသဘောတူညီချက်တက်တန်းတိုးရစ်အတွက်လိုအပ်တဲ့ယုံကြည်မှုနဲ့တရားရည်ရမှုတွေဟာရုရှားရဲ့လက်နက်ထိမ့်ချုပ်ရေးဆန်ရချိုးဖောက်မှုတွေနဲ့တခြားဆိုးရတဲ့လှုပ်ဆောင်မှုတွေကြောင့်တဖြည်းဖြည်းလျော့ပါလာနေတယ်လို့ American အရာရှိတွေကလွှတ်တော်အမတ်တွေကိုအင်ကာနေမှာပြောကြားလိုက်ပါတယ် American နဲ့မဟာမိတ်တွေကို လုံခြုံရေးဆိုင်ရာနှစ်ပေါင်းများစွာအထောက်အကူတွေပေးနေတာတွေအပါအဝင်သဘောတူညီချက်တွေမှာအမေရိကန်ဘက်ကနေထည့်သွင်းဖို့အတွက်စိတ်ချယုံကြည်ထားမှုကိုပြက်ပြားစေမယ်လက်နက်ထိန်းချုပ်ရေးဆိုင်ရာစီးမျဉ်းစည်းကမ်းအတော်များများကိုရုရှားဘက်ကဇက်တိုက်ချိုးဖောက်နေတယ်လို့နိုင်ငံခြားရေးဌာနလက်နက်ထိန်းချုပ်ရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးအန်ဒရီယာသောမ်ဆင်ကအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရှင်းပေါ်မှာထွက်ဆိုခဲ့ပါတယ်။ကာကွယ်ရေးဌာနမူဝါဒရေးရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးဒေးဗစ်ထရိုက်တန်ဘတ်ကလည်းရုရှားနဲ့လက်နက်ထိန်းချုပ်ရေးဆိုင်ရာလှုပ်ဆောင်ရမှာပြဿနာဖြစ်နေကြောင်းနဲ့ဒါဟာရုရှားကသူတို့နဲ့တင့်တော်မဲ့သဘောတူညီချက်ကိုသာလိုက်နာဖို့အတွက်လိုအပ်တယ်လို့ယုံကြည်တဲ့အတွက်ကြောင့်ဖြစ်ပါတယ်လို့ပြောပါတယ်။အရင်အိုဘားမားအစိုးရလက်ထက်ကညှိနှိုင်းချက်အရစတသဘောတူညီချက်အသစ်ဟာစတင်တက်ရောက်ချိန်ဖြစ်တဲ့2011ခုနှစ်ကစပြီးအမေရိကန်နဲ့ရုရှားတို့ရဲ့မဟာဗျူဟာကျနျူကလ িয়ার လက်နက်တွေကိုကန့်သတ်ဖို့ဖြစ်ပါတယ်။ရုရှားနဲ့အမေရိကန်အရာရှိတွေကြားဆွေးနွေးမှုတွေပြုလုပ်ပြီး10နှစ်သဘောတူညီချက်ကိုတက်တန်းထပ်ပြီးတော့တိုးဖို့ဒါမှမဟုတ်ပြန်ပြီးတော့ညှိနှိုင်းဖို့ဖြစ်ပေမဲ့ရုရှားကအမေရိကန်နဲ့အရင်ဆိုဗီယက်ယူနီယံတို့ကြားချုပ်ဆိုခဲ့တဲ့သဘောတူညီချက်ကိုချိုးဖောက်နေတာကပြဿနာတစ်ရပ်ဖြစ်နေတယ်လို့အမေရိကန်အရာရှိတွေကပြောကြားခဲ့တာပါ။
သမ္မတဒေါ်နယ်ထရန့်ကနိုင်ငံတော်တရားရုံးချုပ်မှာတရားသူကြီးဖြစ်ထောက်ခံထားတဲ့ဒီဘရက်ကာဗနော့ဟာလွန်ခဲ့တဲ့အနှစ်30လောက်တုန်းကအထက်တန်းကျောင်းသားဘဝမှာကျောင်းသူတဦးကိုစော်ကားမှုလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲမှုနဲ့ရင်ဆိုင်နေရတာကြောင့်သူကြီးကျယ်စိတ်မကောင်းဖြစ်ရတယ်လို့သမ္မတထရန့်ကမနေ့ကပဲအင်ဗီရိုသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ဒီပုဂ္ဂိုလ်ဟာအခုလိုအဖြစ်မျိုးမကြုံတိုက်တဲ့သူပါလို့လည်းသမ္မတထရန့်ကဆိုပါတယ်ကာဗနော့ရဲ့မိသားစုအတွက်သူကြီးကျယ်စိတ်မကောင်းဖြစ်ရတယ်လို့လည်းပြောပါတယ်တိုက်ခန့်ဒီမိုကရက်တစ်ပါတီရဲ့ထက်လွတ်တော်မှတ်ဒန်ဖိုင်းစတိုင်းဟာတရားသူကြီးကာဗနော့စော်ကားခဲ့တယ်ဆိုတဲ့တိုင်တန်းချက်ကိုပြီးခဲ့တဲ့ဇူလိုင်လကလေးကလက်ခံရရှိခဲ့တယ်ဆိုပေမဲ့ကာဗနော့ကိုနိုင်ငံတော်တရားရုံးချုပ်ရဲ့တရားသူကြီးအဖြစ်ဆုံးဖြတ်ချက်ချခံနေကြမှာဒီကိစ္စကိုထုတ်ဖော်လာတဲ့အတွက်တိုက်ခန့်ဒီမိုကရက်တီဟာစိုးရွားတဲ့နိုင်ငံရေးသမားတွေလို့သမ္မတထရန့်ကအပြစ်တင်ပါတယ်ဒီလူတွေကဖျက်လို့ဖျက်ဆီးလုပ်တဲ့နေရာမှာတော့ထူးချွန်ကြတယ်လို့လည်းသမ္မတထရန့်ကပြောလိုက်ပါတယ်လာမယ့်တနင်္လာနေ့မှာတော့ဒီကာဗနော့ကိုဆွဆွဲတဲ့အမျိုးသမီးနဲ့ဒီကာဗနော့တို့ဒီအမေရိကန်လွှတ်တော်မှာလူထုကြမ်းတာပွဲစစ်ဆေးခံယူမှုလုပ်ဖို့ရှိပါတယ
်ဘီအိုအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုင်းကီလိုမီတာ32 kHz 9335လိုင်းကီလိုမီတာ40 kHz 9483လိုင်းကီလိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ VOA American တိုင်းကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အင်္ဂါနေ့ကကျင်းပတဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအစည်းအဝေးမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂစုံစမ်းရေးမှုတွေကမြန်မာနိုင်ငံရခိုင်မြောက်ပိုင်းကချင်နဲ့ရှမ်းပြည်နယ်တွေအတွင်းကလူခွင့်ရချုပ်ဖောက်မှုတွေနဲ့တာဝန်ရှိသူတွေအပြစ်ကင်းလွတ်ခွင့်ရနေတဲ့အခြေအနေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာရပ်တန့်နေပြီလို့ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်အဖွဲ့ရဲ့အပိဓာန်အစီရင်ခံစာထဲမှာမြန်မာနိုင်ငံဟာအခုရင်ဆိုင်နေရတဲ့အခြေအနေပေါ်စိတ်ရှည်တီးခံရမယ်ဆိုရင်ပြဿနာရဲ့အဖြေကိုမရနိုင်ပဲဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းလွဲသွားနိုင်တယ်လို့လည်းသတိပေးထားပါတယ်။ဒါ့အပြင်ဩစာကြီးတဲ့မြန်မာစစ်တပ်ကိုမြန်မာနိုင်ငံရေးကနေဖယ်ရှားပေးဖို့အတွက်အကြံပြုထားတယ်လို့ရွန်ညာမွတ်စလင်တွေပေါ်မှာလူမျိုးရုံးတပ်ဖြတ်မှုနဲ့တပ်မတော်ကာကွယ်ဦးစီးချုပ်ပေါင်းဝင်စစ်တပ်တာဝန်ရှိသူတချို့ကိုတရားစွဲနှံရေးအတွက်တောင်းဆိုထားတာဖြစ်ပါတယ်။စစ်တပ်ရဲ့ထိပ်ပိုင်းခေါင်းဆောင်မှုကိုအလုံးစုံပြင်ဆင်ရမှာဖြစ်ပြီးနိုင်ငံအုပ်ချုပ်ရေးမှာထပ်ပြီးမပါသင့်တော့ဘူးလို့စာမျက်နှာ400ကျော်ပါတဲ့ကုလသမဂ္ဂအစိုးရခန်းစာမှာဖော်ပြထားပြီးတော့မြမရေးကနေတက်မတော်ကိုဖယ်ထုတ်နိုင်ရေးအတွက်အရက်ပိုင်းခေါင်းဆောင်ပိုင်းတချို့ကနေဆောင်ရွက်ရမယ်လို့ပြောဆိုထားတာပါလူမျိုးရုံးတပ်ဖြတ်မှုအတွက်မြမတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမဲအောင်လိုင်အပါဝင်စစ်တပ်ထိပ်တန်းတာဝန်ရှိသူတွေကိုစုံစမ်းစစ်ဆေးနိုင်ရေးအတွက်ဆောင်ရွက်ကြဖို့လဲနိုင်ငံတကာအတိုင်းဝိုင်းကိုတိုက်တွန်းထားပါတယ်မြမစစ်တပ်ဘက်ကတော့အမှားအယွင်းတစုံတရာမလုပ်ခဲ့ဘူးလို့ညှန်းဆိုထားတာပ
ါရိုညာမွတ်စလင်တွေတိမ့်နဲ့ချပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကဘက်ကိုထွက်ပြေးခဲ့ကြတဲ့ကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံကနေပြီးတော့အတင်းအဓမ္မနှင်ထုတ်ခံရတယ်ဆိုတဲ့ဆွဆွဲချက်တွေကိုလေ့လာစုံစမ်းမှုတစ်ခုစတင်မယ်လို့ ICC နိုင်ငံတကာပြစ်မှုဆိုင်ရာခေါ်ယုံရဲ့တရားလိုရှိနေချုပ်ဖတူးဘန်ဆူဒါကနေ့တုန်းကပဲကြေညာလိုက်ပါတယ်အခြေခံအခွင့်အရေးတွေခံစားခွင့်မရတဲ့ကိစ္စတပ်ဖြတ်မှုလိန်ကျန်းဖက်မှုအပြောက်ရှင်းမှုလူရတက်ခိုက်မှုနဲ့ဖြစ်စည်းမှုတွေအပါဝင်ရိုညာတွေကြုံတွေ့ကြရတဲ့ပတ်သက်ပြီးဆွဆွဲချက်တွေကိုအမှုမဆက်ခင်ကြိုတင်ကြားနာမှုအဖြစ်လှုပ်ဆောင်သွားမယ်လို့ဆိုပါတယ် ရောညာရာတွေကိုမိရှို့ဖြက်စီမှုညှဉ်းပန်းနှိပ်စက်မှုမရင်းကျင့်မှုအစားအသောက်တွေနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ဟာလူမျိုးတုံးတက်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုဆွဲတဲ့ဆိုတဲ့ဆွဆွဲချက်တွေကြုံနေရတာပ
ါ
ဘိုးရူးနေမနဲ့ကင်းထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးတက်နဲ့ကိုကျော်လွင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့သတင်းလွှာတွေကိုတင်ဆက်သွားပါမယ်ရွေးညာတွေအစုအပြုံလိုက်အတင်းကျပ်မောင်းထုတ်ခံရတယ်ဆိုတဲ့ဆွဲချက်အတွက် ICC နိုင်ငံတကာရာဇဝတ်ခုံရုံးရှေ့နေချုပ်ကအချက်အလက်တွေကိုစတင်လေ့လာစုံစမ်းတော့မှာဖြစ်ကြောင်း ICC ရှေ့နေချုပ်ဖာတူဘန်ဇူလာကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်မြန်မာဘက်ကနေရွေးညာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်နှင်ထုတ်ခဲ့တယ်ဆိုတဲ့ဒီတရားစီရင်ပိုင်ခွင့်ရှိကြောင်းကိုလည်းဒီမစစ်ဆေးမီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်အရသူအနေနဲ့ရှေ့ဆက်ဆောင်ရွက်သွားမယ်လို့ဆိုပါတယ်။မဟင်ကျင်းနိုင်ငံကအပြည့်စုံပြောပြမှာပါ
။မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်တပ်ဖြတ်ညှဉ်းပန်းဖိနှိပ်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့အကြောင်းကြားဆက်သွယ်မှုတွေနဲ့အစီရင်ခံစာတွေကို2019ခုနှစ်အကုန်ပိုင်းကတည်းက ICC ခုံရုံးရဲ့ရှေ့နေချုပ်ရုံးအနေနဲ့လက်ခံရရှိခဲ့ကြောင်း ICC ရှေ့နေချုပ်ဖီတိုဘန်ဆိုရာကပြောပါတယ်။ရှေ့နေချုပ်ရုံးရဲ့ပနာမလေလာတုံးတက်မှုပထမအဆင့်ဖြစ်အဲ့ဒီစင်ခန်းစာတွေကိုသူတို့တုံးတက်ခဲ့ကြောင်းဘန်ဆိုရာကဆိုပါတယ်ဒီတုံးတက်ချက်တွေအရပနာမဥပဒေဆိုင်ရာကိစ္စရပ်တွေအဖြစ်ကင်ထွယ်ဖို့အထောက်အထားတွေတွေ့ရှိခဲ့တယ်လို့ပြောပါတယ်ဒါကြောင့်လဲ ICC ခုံရုံးအနေနဲ့စီရင်ပိုင်ခွင့်ရှိဖို့ ICC တရားသူကြီးတွေစီသူစင်ခန်းတင်ပြခဲ့တယ်လို့ဘန်ဆိုရာကပြောပါတယ်မြန်မာဘက်ထံကနေဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာတွေမောင်းထုတ်ခဲ့တဲ့ဆိုတဲ့ပြစ်မှုအပါအဝင် Rome Statute အောက်မှာအခြားပြစ်မှုတွေကိုပါကျူးလွန်မှုတွေရှိနိုင်တဲ့အလားအလာအပေါ် ICC ခုံရုံးအနေနဲ့တရားစီရင်ပိုင်ခွင့်ရှိကြောင်းအမှုမစစ်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ရုံးကဆုံးဖြတ်ချက်ချခဲ့တဲ့အတွက် TLO ရှေ့နေအနေနဲ့ရှေ့ဆက်ဆောင်ရွက်တော့မယ့်အကြောင်းဖီတိုဘန်ဆိုရာကဗီဒီယိုကနေအခုလိုပြောပါတယ်
I have decided to proceed to the next phase of the process, which is a full-fledged preliminary examination of the situation at hand.
ကျမအနေနဲ့ ICC ခုံရုံးတွေနောက်တစ်ဆင့်ကိုဆက်လုပ်ဆောင်ဖို့ဆုံးဖြတ်လိုက်ပါပြီ
။
အဲဒါကတော့လက်ရှိအခြေအနေနဲ့ပတ်သက်လို့အပြည့်အဝပနာမလေးလာတုံ့တက်မှုပြုလုပ်သွားဖို့ပါပဲ။မြန်မာနိုင်ငံအနေနဲ့ Rome Statute စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့ဘင်္ဂလားဒေ့ရှ်ကအဖွဲ့ဝင်ပါ။ဘင်္ဂလားဒေ့ရှ်နဲ့မြန်မာတစ်စိတ်တစ်ပိုင်းဖြစ်ပွားခဲ့တာကြောင့် ICC တရားရုံးကတရားစီရင်ပိုင်ခွင့်ရှိနိုင်ပါတယ်။ဒီခြေအနေတွေအောက်မှာရိုဟင်ဂျာတွေကိုအတင်းအဓမ္မနေရရှုပြောင်းစေခဲ့ပြီးအိုးအိမ်မဲ့ဖြစ်စေခဲ့တဲ့အတင်းအဓမ္မလုံရဆွဆွဲချက်တွေကိုပနာမစစ်ဆေးဖို့ပါပဲ။ဒီလိုစစ်ဆေးရမှာအခြေခံလူခွင့်ရေးတွေဆုံးရှုံးခဲ့တဲ့တပ်ဖြတ်မှုတွေ၊လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေ၊အဓမ္မပြန်ပေးဆွဲမှုတွေ၊ဖျက်ဆီးမှုတွေနဲ့လူရဲ့ခိုးယူမှုတွေပါဝင်ပါတယ်။ဒါပြင် Rome Statute စာချုပ်အပိုက်9အောက်မှာအကျုံးဝင်တဲ့ပြစ်မှုတွေနဲ့တခြားလူမဆန်တဲ့လုပ်ရတွေကျူးလွန်မှုရှိမရှိကိုလည်းကျမတို့ရုံးကလေ့လာသုံးသပ်သွားမှာဖြစ်ပါတယ်
။ဒါပြင်သူအခုစတင်မဲ့ Preliminary Examination ပနာမလေ့လာသုံးသပ်မှုဆိုတာ Investigation စုံစမ်းစစ်ဆေးတဲ့အဆင့်မဟုတ်သေးဘူးလို့လည်းသူကဗီဒီယိုကတစ်ဆင့်အခုလိုရှင်းပြပါတယ
်။ A preliminary examination is not an investigation.It is a process of examining the information available.
ဒီပနာမလေးလာစီစစ်တုံ့တမှုဟာစုံစမ်းစစ်ဆေးမှုအဆင့်မဟုတ်သေးပါဘူး။ရရှိနိုင်တဲ့အချက်အလက်တွေကိုလေ့လာတုံ့တက်ပြီး Rome Statute စာချုပ်အရချမှတ်ထားတဲ့စည်းမျဉ်းတွေနဲ့အကျုံးဝင်ခြင်းရှိမရှိဆိုတဲ့အချက်ကိုလေ့လာတုံ့တက်သွားမှာဖြစ်ပါတယ်။အထူးသဖြင့် Rome Statute စာချုပ်ရဲ့အပိုက်53ရကျမကတရားလိုရှိနေတဲ့ဦးအနေနဲ့ဥပဒေပေါင်းအကျုံးဝင်မှုတရားရုံးတော်ကိုတင်သွင်းနိုင်တဲ့ခိုင်လုံမှုနဲ့တရားမျှတမှုကိုရှေ့ရှုပြီးတော့စဉ်းစားသွားရမှာပါ
။ဒါပြင် Rome Statute အရပြစ်မှုကျူးလွန်သူတွေကိုစစ်ဆေးဖို့တာဝန်ရှိသူတွေဒါမှမဟုတ်နိုင်ငံတကာရာဇဝတ်မှုတွေအတွက်တရားစွဲဖို့နိုင်ငံတွင်းတရားစီရင်မှုဟာမူလတာဝန်ဖြစ်တယ်လို့လည်းသူကပြောပါတယ
်။ In conformity with the complementarity principle,My office will be engaging with the national authorities concerned.
Rome Statute စာချုပ်နဲ့ညီပူးပေါင်းဆောင်ရွက်မှုအရပါဝင်ပတ်သက်တဲ့နိုင်ငံတွေရဲ့အာဏာပိုင်တွေနဲ့ကျမရုံးကဆက်သွယ်ပြီးအဲ့ဒီတက်ဆိုင်ရနိုင်ငံတွေအစ်စ်မှာပါဝင်ပတ်သက်နေတဲ့အပေါ်စုံစမ်းစစ်ဆေးမှုတွေရည်ယူမှုတွေအကြောင်းကိုဆွေးနွေးပြီးအကဲဖြတ်သွားမှာဖြစ်ပါတယ်။
အခုလို ICC ရှစ်နေချုပ်ရဲ့ဗီဒီယိုကတဆင့်ကြေညာချက်ဟာကုလသမဂ္ဂကဖွဲ့စည်းထားတဲ့အဖွဲ့ဝင်၃ဦးပါတဲ့လွတ်လပ်တဲ့နိုင်ငံတကာအချက်လက်ရှာဖွေရေးအဖွဲ့ကဂျနီဗာမှာကျင်းပနေတဲ့လူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံဆိုင်ရာအစီရင်ခံစာအပြည့်အစုံကိုတင်သွင်းတဲ့နေ့နဲ့တနေ့တည်းဖြစ်နေပါတယ်
မင်းကြီးနိုင်တင်ပြခဲ့တာပါခင်ဗျာအခုဆက်ပြီးနားဆင်ရမှာက83ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကြီးကျင်းပဖို့နီးလာချိန်မှာပဲရခိုင်ပြည်နယ်တွင်ကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့ပတ်သက်လို့တီးခြားလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့နဲ့ထောင်ဒဏ်ကြခံနေရတဲ့ Writers သတင်းတောင်နှစ်ဦးကိုအ мян ပြန်လှုပ်ပေးရေး American အောက်လွှတ်တော်မှ80ကျော်ကနိုင်ငံသားဝန်ကြီးပုံပီယိုထံကိုစာရေးသားတောင်းဆိုလိုက်ကြပါတယ်အပြည့်စုံကတော့ဒေါခင်မျိုးသက်ပြောပြမှာပါ
Righteous သတင်းတောင်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုစက်တင်ဘာလ3ရက်နေ့ကရန်ကုန်မြောက်ပိုင်းခရင်တရားရုံးကနေနိုင်ငံတော်လျှော့ချက်အုပ်ပဒေချိုးဖောက်မှုနဲ့ထောင်ဒဏ်ဖြစ်တန်9နှစ်စီချမှတ်ခဲ့တာဖြစ်ပါတယ်။သူတို့ကိုအ мян ဆုံးပြန်ပြီးလွတ်မြောက်ရေးအတွက်လှုပ်ဆောင်ပေးဖို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကိုအောက်လွှတ်တော်အမတ်တွေဖြစ်တဲ့ Ohio ပြည်နယ် Republican အမတ် Steve Chabot, Illinois ပြည်နယ် Democratic လွှတ်တော်အမတ် Jen Sarkowski နဲ့ New York ပြည်နယ် Democrat အမတ်Elliot Engel တို့ဦးဆောင်ပြီးပြီးခဲ့တဲ့တောက်ကြံတွေကစာရေးသားပေးပို့ခဲ့တာဖြစ်ပါတယ်။ဒီတောင်းဆိုမှုကိုအောက်လွှတ်တော်အမတ်80ကျော်ပါဝင်ပြီးလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။ဝန်ကြီးပွန်ပီယိုအနေနဲ့ဩဂုတ်လထဲမှာစင်ကာပူမှာကျင်းပတဲ့အာဆီယံရဲ့ဆက်ဆက်ဆွေးနွေးပွဲတွေအတွင်းမြန်မာဝန်ကြီးဦးကျော်တင်နဲ့တီးခြားတွေ့ဆုံရမှာဒီသတင်းတောင်နှစ်ယောက်ရေးပြောဆိုခဲ့တာအတွက်ကျေးဇူးတင်တယ်လို့အခုချိန်မှာလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တိုက်ရိုက်ပြောဆိုဖို့ပါစာထဲမှာထည့်သွင်းတောင်းဆိုထားတာပါ။ဒီသတင်းတောင်နှစ်ယောက်အပြင်အချင်းချနေစေဖြစ်တဲ့နိုင်ငံရေးအချင်းသားအားလုံးကိုချွင်းချက်မရှိပြန်ပြီးလှုပ်ပေးရေးမြန်မာအစိုးရကိုလူသိရှင်းကြားပြောကြားဖို့ပါတိုက်တွန်းထားပါတယ်။မြန်မာသတင်းသမားတွေဟာအရင်စစ်ဆေးရလက်ထက်ကလေးကနှစ်ပေါင်းများစွာဖမ်းဆီးနှိပ်စက်အချင်းချတာနဲ့ဖိနှိပ်မှုအမျိုးမျိုးခံခဲ့ရတာဖြစ်ပြီးအခုဒီမိုကရေစီလမ်းလျှောက်လှမ်းနေတဲ့အစိုးရတဲ့လက်ထက်မှာဒါမျိုးမဖြစ်သင့်ကြောင်းနဲ့မကြာခင်မှာကျင်းပမယ့်ကုလသမဂ္ဂအထွေထွေညီလာခံကြီးမှာသူတို့နှစ်ယောက်ကိုချင်းချက်မရှိအများဆုံးပြန်ပြီးလှုပ်ပေးတောင်းဆိုဖို့လဲတိုက်တွန်းထားပါတယ်။ဒါအပြင်လူခွင့်ရေးကောင်စီကနေခန့်ခဲ့တဲ့မြန်မာအချက်လက်ရှာဖွေရေးအဖွဲ့ရဲ့အောက်တိုဘာ29ရက်နေ့အစီရင်ခံစာပါအကြံပေးချက်အရရခိုင်ပြည်နယ်မှာရွန်ဂျာရီပေါ်မြန်မာစစ်တပ်နဲ့လက်နက်ကိုင်တပ်ဖွဲ့တွေကကျူးလွန်မှုတွေအတွက်စုံစမ်းစစ်ဆေးရေးကိုအမေရိကန်ဘက်ကထောက်ခံဖို့လဲပန်ကြားထားတာဖြစ်ပါတယ်။အခုစက်တင်ဘာလဟာကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အလှည့်ကျဥက္ကဋ္ဌအဖြစ်အမေရိကန်ကတာဝန်ယူထားရတာပါ။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟီလီကလည်းကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာသတင်းသမားတွေအနေနဲ့သူတို့အလုပ်ကိုသူတို့လှုပ်ဆောင်တာဖြစ်တာမို့အခုလိုထောင်နဲ့ပြစ်ဒဏ်ချမှတ်တာဟာမြန်မာအစိုးရအတွက်ဆိုးရတဲ့အမဲဆက်ထင်စေတာဖြစ်ပြီးသူတို့ကိုချွင်းချက်မရှိအများဆုံးပြန်ပြီးလှုပ်ပေးဖို့အတွက်တောင်းဆိုခဲ့တာပါအင်ကာနေအမေရိကန်နိုင်ငံခြားရေးဌာနသတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဌာနပြောခွင့်ရဟက်ဒန်နာဝက
Based on the way that they treated the Reuters journalists I think we would have very serious
မြန်မာနိုင်ငံမှာ Reuters တင်တောင်ဥပ္ပစီရင်ချက်ချလိုက်တာကိုကြည်ချင်းအားဖြင့်မြန်မာနိုင်ငံရဲ့တရားရေးစနစ်ပေါ်အမေရိကန်ပြည်ထောင်စုကတိတ်ကိုစိုးရိမ်မကင်းဖြစ်ပါတယ
်တင်သမားများကာကွယ်ရှောင်ရှောင်ရေးအဖွဲ့ CPJ ကတော့ Reuters မြန်မာတင်တောင်နှစ်ဦးအ мян ဆုံးပြန်ပြီးလွတ်မြောက်ရေးအတွက်အမေရိကန်ပါဝင်နိုင်ငံတကာကပါပါဝင်ပြီးမြန်မာအစိုးရကိုဖိအားပေးတောင်းဆိုလာဖို့အစွမ်းကုန်လှောက်ဆောင်နေတယ်လို့ CPJ ရဲ့အာရှရေးရာဒါရိုက်တာ Steve Butler ကပြောပါတယ်
။ We have been working closely with other organizations including Reuters itself to try to put pressure on the Myanmar government.
ဒီလိုလုံမြောက်ရေးအတွက်မြန်မာအစိုးရကိုဝိုင်းပြီးတော့ဖိအားပေးကြဖို့ Reuters သတင်းဌာနအပါအဝင်တခြားဖွဲ့စည်းတွေနဲ့ကျွန်တော်တို့ပူးပေါင်းပြီးတော့တက်နံမြန်မြလှောက်ဆောင်နေပါတယ်။ဒီလိုလှောက်ဆောင်ရမှာအမေရိကန်ပြည်ထောင်စုကအထက်လွှတ်တော်မှတ်တွေနဲ့အောက်လွှတ်တော်မှတ်တွေရောပါဝင်လာအောင်စူးစမ်းနေတာပါရှေ့သတင်းပတ်ထဲမှာဆိုရင်ကုလသမဂ္ဂထွေထွေညီလာခံမှာဒီသတင်းတောင်နှစ်ဦးနဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲလုပ်တဲ့အခါကျွန်တော်တို့ CPJ ညွှန်ကြားမှုနဲ့ Reuters ညွှန်ကြားမှုအပြင် Reuters သတင်းတောင်နှစ်ဦးရဲ့ရှေ့နေဖြစ်တဲ့ Alma Colony အပါအဝင်ထိပ်တန်းပုဂ္ဂိုလ်တော်တော်များများနဲ့ဒီကိစ္စနဲ့ပတ်သက်ပြီးပြောကြားဖို့ရှိပါတယ
် American ပြည်ထောင်စုရဲ့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဝင်တွေအပါအဝင်အထက်လွှတ်တော်အမတ်17ဦးကRighteous သတင်းတောင်နှစ်ဦးကိုချွင်းချက်မရှိအ мян လှုပ်ပြီးကြိုးပမ်းဖို့အတွက် American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကိုလွန်ခဲ့တဲ့သတင်းပတ်တုန်းကတောင်းဆိုခဲ့တယ်လို့အခုလည်းအောက်လွှတ်တော်အမတ်80ကျော်ကတောင်းဆိုခဲ့တာပါအခုလိုတောင်းဆိုမှုတွေထိရောက်မှုရှိရလားလို့မေးတဲ့အခါမှာတော့ Mr. Butler က
ထိရောက်မှုတိုင်းတာကိုမပြောနိုင်ပေမဲ့
အခုလိုမျိုးမြန်မာအစိုးရပေါ်ဖိအားတွေပို့ပြီးတော့များများပေးလေလေအဖြေတစုံတရာထွက်လာဖို့များလေလေမို့ကျွန်တော်တို့ကဖိအားဆက်ပြီးတော့ပေးနေမှာပါတကယ်တော့ဒီသတင်းတောင်နှစ်ဦးဟာအပြစ်မရှိဘဲအပြစ်ကြခံနေကြရတာမို့သူတို့တွေတနည်းနည်းနဲ့လွတ်မြောက်လာဖို့လိုပါတယ်
။ရ ရိုက်ဂျာစတင်ဌာနကမြန်မာသတင်းသမားနှစ်ယောက်ကို2009နှစ်စီပြစ်ပေးခဲ့ချိန်မှာပဲဒီလိုပြစ်ပေးခဲ့တဲ့တရားရုံးစီရင်ချက်ကိုပြန်ပြင်ဆင်ပြီးတော့အမြန်ဆုံးပြန်လွှတ်ပေးဖို့ American ဒုသမ္မတ Mike Pence တိုက်တွန်းခဲ့တာပါဒါအပြင်သူတို့ဟာထောင်နှံပြစ်ပေးခံရမယ်သူတွေမဟုတ်ဘဲလူခွင့်ချိုးဖောက်မှုတွေနဲ့အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကိုဖော်ထုတ်ဖို့ကြိုးစားခဲ့သူတွေဖြစ်နေဂုံပြုတ်တိုက်သူတွေဖြစ်ကြောင်းလည်းပြောခဲ့တာပ
ါ Talking မျိုးသက်ပြောပြခဲ့တာပါခင်ဗျာနျူကလ িয়ার လက်နက်တားဆီးပိတ်ပင်စာချုပ်မှာမြန်မာနိုင်ငံကလက်မှတ်ရေးထိုးတော့မယ်လို့ဆုံးဖြတ်လိုက်ပါပြီ။ဒီစာချုပ်ကိုလက်မှတ်ထိုးလိုက်ခြင်းအဖြစ်မြန်မာတပ်မတော်နဲ့စစ်ကောင်းဆောင်တွေပေါ်လက်တလောရင်ဆိုင်နေရတဲ့နိုင်ငံတကာဖိအားတွေရောကြားလာနိုင်တယ်လို့သုံးသပ်မှုတွေလည်းရှိနေတာပါ။ဒီအကြောင်းကိုဆက်ပြီးတင်ပြခြင်းပါလေ။ကုလသမဂ္ဂကသတ်မှတ်ထားတဲ့နျူကလ িয়ার လက်နက်တားဆီးပိတ်ပင်စာချုပ် TPNW မှာမြန်မာနိုင်ငံကပါဝင်လက်မှတ်ရေးထိုးဖို့အစိုးတရကိုသမ္မတဦးဝင်းမြင့်ကလွှတ်တော်အရရက်ကိုတင်သွင်းပြီးဆွေးနွေးခဲ့ကြတာပါဒီဆွေးနွေးမှုကိုနောက်ဆုံးအဆင့်အဖြစ်စက်တင်ဘာ14ရက်တောက်ကြနေ့ကပြည်ထောင်စုလွှတ်တော်မှာတက်မတော်သားကိုယ်စားလှယ်အပါအဝင်လွှတ်တော်ကိုယ်စားလှယ်စုစုပေါင်း10ဦးတို့ကထောက်ခံဆွေးနွေးခဲ့ကြပြီးအဆိုကိုကန့်ကွက်သူမရှိသဘောတူအတည်ပြုလိုက်တာကြောင့်အခုလာမယ့်စက်တင်ဘာ26ကနေ28ရက်နေ့ထိနယူးယောက်မြို့မှာကျင်းပမယ့်83ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံအတွင်းလက်မှတ်ရေးထိုးသွားဖို့ရှိပါတယ်စီဇူရလက်ထက်တုန်းကမြန်မာတပ်မတော်ဟာမြောက်ကိုရီးယားနိုင်ငံနဲ့ကူးလူဆက်ဆံခဲ့တယ်လို့နျူကလ িয়ার လက်နက်ပိုင်ဆိုင်ရေးကြိုးပမ်းနေတယ်ဆိုတဲ့ဆူဆွဲချက်အတွက်ကမ္ဘာအင်အားကြီးနိုင်ငံတွေရဲ့စောင့်ကြည့်မှုခံရတယ်လို့ကုလသမဂ္ဂရဲ့သတိပေးခြင်းကိုလည်းခံခဲ့ရတာပါဒါကြောင့် TBNW စာချုပ်မှာမြန်မာနိုင်ငံကလက်မှတ်ရေးထိုးလိုက်မယ်ဆိုရင်တပ်မတော်အပေါ်နိုင်ငံကြီးတွေရဲ့ပြစ်တင်ဝေဖန်မှုတွေရော့ကျသွားနိုင်တယ်လို့ပြည်သူ့လွှတ်တော်ကတပ်မတော်သားကိုယ်စားလှယ်ဒူဘုံမူကြီးဇော်ထွန်းဦးကဆွေးနွေးသွားပါတယ်
မြန်မာနိုင်ငံပေါ်မှာနျူကလ িয়ার ဆောင်ရွက်မှုများနဲ့ပတ်သက်ပြီးတော့နိုင်ငံတချို့ကမဟုတ်မမှန်ဆွဆွဲပြောဆိုမှုတွေရှိခဲ့ပါတယ်ယခုကဲတော့သမ္မတထံမှာပေးပို့လာတဲ့စာချုပ်မှာပေါဝင်လက်မှတ်ရေးထိုးမှုဆိုတာကနိုင်ငံနဲ့တပ်မတော်ပေါ်မှာယခင်ကာလကဆွဆွဲပြောဆိုမှုတွေပေါ့တန်တရားကင်းရှင်းသွားမှာဖြစ်ပါတယ
် TBNW စာချုပ်မှာလက်မှတ်ထိုးမယ်ဆိုရင်မြန်မာနိုင်ငံအတွက်အကျိုးကျေးဇူးများစေမယ်လို့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကလွှတ်တော်မှာရှင်းပြသွားပါတယ်
။ဒီစာချုပ်ဟာနျူကလ িয়ার လက်နက်များကိုအရေးအတွက်တိုးမြင့်ထုတ်လုပ်မှုပုံမအဆင့်မြင့်တရားထုတ်လုပ်မှုအပေါ်မှာနိုင်ငံရေးအရတားဆီးရေးမှာအကျိုးသက်ရောက်မှုရှိစေမှာဖြစ်ပါတယ်။ဒါကြောင့်နျူကလ িয়ার လက်နက်များတားဆီးပိတ်ပင်ဖြတ်သိမ်းရေးကိုချိုးဖောက်ဆောင်ရွက်ခြင်းသည်သာဦးစားပေးဆောင်ရွက်သင့်တဲ့နိလန်တရားဖြစ်တယ်လို့ယုံကြည်မိပါတယ်။
လက်တလုံးမှာတော့ရခိုင်ပြည်တိပခအပါဝင်တိုင်းသားဒေသတချို့မှာမြန်မာစစ်တပ်ကစစ်ရာဇဝတ်မှုကျူးလွန်နေတဲ့ဆိုပြီးနိုင်ငံတကာရဲ့ဖိအားတွေရင်ဆိုင်နေရတယ်လို့တချို့ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းအပါဝင်ထိတ်တန်းစစ်ကောင်းဆောင်6ဦးတို့ကို ICC ရာဇဝတ်ခုံရုံးစင့်ကော်ကြားနာစစ်ဆေးဖို့တောင်းဆိုတန်တွေလည်းကျဲလောင်နေခြင်းဖြစ်ပါတယ်နျူကလ িয়ার လက်နက်တားဆီးပိတ်ပင်ရေးစာချုပ်မှာလက်မှတ်ထိုးလိုက်ခြင်းအဖြစ်မြန်မာတပ်မတော်ပေါ်နိုင်ငံတကာဖိအားတွေကိုချော့ချနိုင်လိမ့်မယ်လို့စစ်တပ်ဘက်ကတွက်ဆထားပုံရာကြောင်းသုံးသက်သူကတော့ဂျာမနီအခြေစိုက်မြမအရေးလိလာသူဆိုင်းဝမ်ဆိုင်းဖြစ်ပါတယ
်အခုလောလောဆယ်ရာအဲ့ဒီ crime against humanity ပေါ့နော်အဲလူသားတွေအပေါ်မှာကျူးလွန်တဲ့ပြစ်မှုပေါ့အဲ့ဒါနဲ့ပတ်သက်ပြီးသူကတပ်မတော်နဲ့တပ်မတော်အရာရှိတွေသူကဖိအားပေးထားတာဟုတ်ဆိုတော့အဲ့ဒီနျူကလ িয়ার ကိစ္စနဲ့ပတ်သက်ပြီးလက်မှတ်ထိုးရလို့ရှိရင်အပြည်ပြည်ဆိုင်ရာသူတို့ဖိအားပေးတဲ့အတန်းတားညာရော့သွားမလားလို့တွေးရလဲဖြစ်ရင်ဖြစ်နိုင်တာဟုတ်လား
TBNW စာချုပ်ဆိုတာကနျူကလ িয়ার လက်နက်အလုံးစုံဖြတ်သိမ်းရေးကိုဥတီစေတာဖြစ်ပြီးဒီကနေ့အချိန်ဒီအဲ့ဒီစာချုပ်မှာလက်မှတ်ထိုးထားတဲ့နိုင်ငံပေါင်း60သာရှိသေးတာပါအိန္ဒိယတရုတ်နဲ့အိန္ဒိယနိုင်ငံတွေကတော့လက်မှတ်မထိုးထားကြပါဘူးအာဆီယံနိုင်ငံတွေထဲမှာအင်ဒိုနီးရှားလာအိုမလေးရှားဖိလစ်ပိုင်နိုင်ငံတွေကစာချုပ်ကိုလက်မှတ်ထိုးထားပြီးထိုင်းနဲ့ဗီယက်နမ်နိုင်ငံတွေကစာချုပ်ကိုအတည်ပြုပါဝင်ထားပါတယ်ကုလသမဂ္ဂရဲ့ TBNW စာချုပ်ကိုနိုင်ငံပေါင်း122နိုင်ငံကသဘောတူအတည်ပြုထားကြတာဖြစ်ပါတယ်။1992ခုနှစ်နောက်ပိုင်းမြန်မာနိုင်ငံဟာနျူကလ িয়ার လက်နက်မပြန်ပွားရေးစာချုပ်ကိုရောဇီဝနဲ့ဓာတုလက်နက်တားဆီးပိတ်ပင်ရေးစာချုပ်တွေကိုပါအတည်ပြုပါဝင်ထားပါတယ်ခင်ဗျာ
။ဒီလိုအမေရိကန်တန်ကဗိုဒူနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလာတဲ့ပုဂ္ဂိုလ်နားဆင်ရပါမယ်နောက်နှစ်ကစပြီးဒုက္ခတွေအရေးအတွက်ကိုရှော့ချပြီးလက်ခံသွားတော့မယ်လို့အမေရိကန်အစိုးရကတင်းနှံလာနေတုန်းကကြေညာခဲ့ပါတယ် ဒီဆုံးဖြတ်ချက်ဟာအမေရိကန်ကိုလာရောက်ဖို့ကြိုးစားနေကြတဲ့မြန်မာဒုက္ခသည်တွေအတွက်ပါထိခိုက်နိုင်တယ်လို့ဒုက္ခသည်အရေးဆောင်ရွက်သူတွေကပြောပါတယ်ဒီအကြောင်းကိုကျော်လွင်ကဆက်ပြီးရှင်းပြမှာပါအ
မေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရလက်ထက်မှာဒုက္ခသည်အရေးအတွက်ကိုတစ်နှစ်ထက်တစ်နှစ်ပိုလျှော့ပြီးတော့လက်ခံလာနေတာကိုတွေ့ရပါတယ်အခု2018ခုနှစ်မှာဒုက္ခသည်ဥယေ45,000အထိပဲလက်ခံဖို့အစီအစဉ်ထားပြီးတော့နောက်နှစ်2019မှာတော့3,000ပဲလက်ခံတော့မှာပါအရေးအတွက်လျှော့ပြီးတော့လက်ခံတယ်ဆိုပေမဲ့အမေရိကန်ဟာကမ္ဘာမှာဒုက္ခသည်အရေးအတွက်အများဆုံးလက်ခံတဲ့နိုင်ငံတစ်ခုအဖြစ်ဆက်ပြီးတော့ရှိနေုံနဲ့မကဒုက္ခသည်အရေးကူညီပံ့ပိုးမှုတွေမှာလည်းအမေရိကန်ကအရက်ရောဆုံးလှုပ်ဆောင်နေတဲ့နိုင်ငံမှာလို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ
် The United States anticipates processing up to 310,000 refugees and asylum seekers in fiscal year 2019
အမေရိကန်ပြည်ထောင်စုအနေနဲ့ဒုက္ခသည်နဲ့ခိုးလုံခွင့်ရှောက်ထားသူ 300,000 အထိ2019ဘဏ္ဍာရေးနှစ်မှာလက်ခံသွားဖို့ရှိပါတယ်ဒုက္ခသည် 300,000 အထိလက်ခံသွားမှာဖြစ်ပြီးခိုးလုံခွင့်ရှောက်ထားသူ 28,000 ကျော်ကိုလည်းလက်ခံသင့်မသင့်ဆုံးဖြတ်မဲ့လုပ်ငန်းစဉ်တွေကိုလည်းဆောင်ရွက်သွားမှာပါလောလောဆယ်အမေရိကန်ပြည်ထောင်စုထဲမှာရောက်နေပြီးဖြစ်တဲ့ခိုးလုံခွင့်ရှောက်ထားသူပေါင်းက 8,000 ကျော်ရှိနေပါတယ်သူတို့ရဲ့ခိုးလုံခွင့်ရှောက်ထားချက်တွေကစုံစမ်းစစ်ဆေးနေဆဲဖြစ်ပါတယ
်လော့ဆယ်မှာခိုလုံခွင့်လျှောက်ထားသူ8,000ကျော်အတွက်လက်ခံသင့်မသင့်ဆိုတာကိုဦးစားပေးကင်တွယ်ဖို့အာရုံစိုက်ပြီးတော့လှုပ်ဆောင်သွားမှာဖြစ်တယ်လို့လဲဝန်ကြီးပွန်ပီယိုကဆိုပါတယ်ဒီလောက်များတဲ့လူအရေးအတွက်ဟာတခြားပင်နိုင်ငံနဲ့မှမတူတဲ့အရေးအတွက်ဖြစ်ပြီးတော့ကြီးမားတဲ့စိန်ခေါ်မှုလည်းဖြစ်တယ်လို့ဆိုပါတယ်ဒီလိုလုပ်ရတာကအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးအတွက်သာမကအမေရိကန်ရဲ့ခိုလုံခွင့်လျှောက်ထားမှုစနစ်ကိုပိုပြီးတော့တည်တံ့ခိုင်မာအောင်အရေးတကြီးပြန်ပြီးတော့လှုပ်ဆောင်ဖို့လည်းလိုအပ်နေတာကြောင့်လို့ဝန်ကြီးပွန်ပီယိုကပြောပါတယ်အဲ့ဒီလိုဝန်ကြီးပွန်ပီယိုပြောဆိုပြီးနောက်တစ်ရက်မှာပဲအစိုးရတွေကဒုက္ခသည်တွေကိုပို့ပြီးတော့လက်ခံကြဖို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကတိုက်တွန်းလိုက်ပါတယ်ကမ္ဘာမှာဒုက္ခသည်တွေကပို့ပြီးတော့တိုးလာနေတာကြောင့်သူတို့ကိုပို့လက်ခံကြဖို့တိုက်တွန်းနေတာလို့ UNHCR ယုံရဲ့ပြောရေးဆိုခွင့်ရှိသူ William Splinter ကဆိုပါတယ
် There are more vulnerable refugees in the world today in need of resettlement
ဒီနေ့ကမ္ဘာမှာကဒုက္ခသည်တွေပို့ပြီးတော့များလာနေတာပါသူတို့တွေပြောင်းရွှေ့ပြီးတော့အခြေချနေထိုင်မှုအစိုးရတွေရဲ့လက်ခံမှုတွေလိုအပ်နေပါတယ်ဒုက္ခသည်တွေကိုလက်ခံတဲ့နိုင်ငံတွေအခုထက်ပိုပြီးတော့များလာဖို့နဲ့ဒုက္ခသည်အရေးအတွက်ကိုလည်းပိုတိုးချဲ့ပြီးတော့လက်ခံပေးကြဖို့ UNHCR အနေနဲ့တိုက်တွန်းဆောင်ရွက်နေပါတယ်လို့ William Splinter ပြောသွားခဲ့တာပါအမေရိကန်အစိုးရကဒုက္ခသည်အရေးအတွက်လျှော့ပြီးတော့လက်ခံမှုဆုံးဖြတ်လိုက်တာဟာအမေရိကန်ကိုလာပြီးအခြေချနေထိုင်မှုစူးစမ်းနေကြတဲ့မြန်မာဒုက္ခသည်တွေအတွက်ဆိုရင်စရာပဲလို့အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ခြေစိုက်မြန်မာဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေသူဒေါက်တာရိုဒင်းကာက VOA ကိုပြောပါတယ်
။3,000လောက်အထိပဲလက်ခံမယ်ဆိုတဲ့ဆုံးချက်ချက်ကမြန်မာနိုင်ငံသားတွေအမေရိကန်ပြည်ထောင်စုလာဖို့ကြိုးစားနေတဲ့ရှောက်နေတဲ့လူတွေအတွက်ထိခိုက်မှုတော်တော်များများရှိမှာပါ။ဘာလို့လဲဆိုတော့3,000ဆိုတာကမ္ဘာတစ်ခုလုံးက refugee ကိုသူလက်ခံမဲ့ဟာဖြစ်တယ်။အဲ့ဒီမှာဒေသန္တရအလိုက်ခွဲလိုက်တဲ့အခါကျတော့အာဖရိကကဘလောက်တောင်အာရှဘလောက်ပေါ့နော်အရှေ့တောင်အာရှဘလောက်ဆိုရင်ဒီမြန်မာ refugee တွေအတွက်ခွဲတန်းတော်တော်လေးကိုနည်းသွားမှာဖြစ်ပါတယ်ဒါကြောင့်မလေးရှားအိန္ဒိယဖက်မှရှိတဲ့မြန်မာ refugee တွေအတွက်အမေရိကဝင်ရောက်လာဖို့ကိစ္စကတော်တော်လေးကိုအခြေအနေဆိုးသွားမှာဖြစ်ပါတယ
်အမေရိကန်အစိုးရရဲ့2019ခုဘဏ္ဍာရေးနှစ်ဆိုတာကနောက်လတည်းမှာပဲစတင်မှာပါအခု2018ဘဏ္ဍာရေးနှစ်ထဲမှာတော့အမေရိကန်ကိုဒုက္ခသည်ဖြစ်ရောက်လာခွင့်ရသူတွေကပြီးခဲ့တဲ့ဩဂုတ်လကုန်ထိ 2,000 မပြည့်ပါဘူးအစိုးရကသတ်မှတ်ထားတဲ့အရေးအတွက်ထက်တစ်ဝက်လောက်ကိုပဲလက်ခံခဲ့တဲ့သဘောပါအမေရိကန်ပြည်ထောင်စုတဲကိုနိုင်ငံရဲ့တောင်ပိုင်းမက္ကဆီကိုနိုင်ငံဘက်ကနေပြီးတော့နေဆက်ကိုဖျက်ချော်ပြီးတော့ဝင်ရောက်လာနေကြတဲ့သူတွေရဲ့ပြဿနာကလည်းအတော်ကြီးမားတဲ့လူဝင်မှုကြီးကြပ်ရေးပြဿနာတစ်ခုပါသမ္မတဒေါ်နယ်ထရမ့်ကတော့အမေရိကန်ပြည်ထောင်စုရဲ့လူဝင်မှုကြီးကြပ်ရေးစနစ်ကိုပို့ပြီးတော့တင်းတင်းကြပ်ကြပ်လှုပ်ဆောင်မှုသူသမ္မတမဖြစ်ခင်ကတည်းကကြွေးကြော်လာခဲ့တဲ့သူဖြစ်ပါတယ်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနေခင်ပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American အတန်ကဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလံမီတာ190တို့ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည် American Indian 3အင်္ဂလိပ်သင်ကန်းစာနဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ဆွေးနွေးကြမှာတော့
ဒီအဂရီလိုက်ဆောင်မှုတက်ချိန်နဲ့ပတ်သက်တဲ့ဒီအားရစရာအကောင်းနဲ့အရှင်းဟိုတစ်ခုတော့စပြီးတော့ရနိုင်ပြီလို့ပြောလို့ရတာပေါ့နော်နိုင်ငံတော်သမ္မတကြီးဦးဝင်းမြင့်တကယ်တိတိကျကျမှန်ကန်နေ
သမ္မတရဲ့အဂရီလိုက်ဆောင်မှုတိုက်ဖြတ်ရေးလှုပ်ဆောင်ချက်တွေဘလောက်ထိခရီးပေါက်နေပြီလဲဆိုတဲ့အကြောင်းဆွေးနွေးထားကြတာပါခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်ဒေါ်လလတန်းနဲ့ဦးကျော်စံသာတို့စူးစီးတင်ဆက်ထားပါတယ်
မြန်မာနိုင်ငံကိုနှစ်သိမ့်အပ်ပေးနေတဲ့ဂျပန်ရဲ့ရှက်ဖွဲ့ပြုမှုဆွဲခေါင်းစဉ်နဲ့ The Diplomat မှာလီဇာတာစီယာကိုဖတ်ရပါတယ်။ဗိုလ်ချုပ်မကြီးမင်းအောင်လှိုင်ဟာဂျပန်စစ်ဘက်နဲ့ပူးပေါင်းဆောင်ရွက်ရေးလာရောက်ဆွေးနွေးပြန်သွားပြီးသုံးပတ်ကြာမှာပဲသူရဲ့စစ်တပ်ဟာရာနဲ့ချီတဲ့ရိုဟင်ဂျာတွေကိုရရဆက်ဆက်တိုက်ခိုက်ပါတယ်။ဒါဟာလူညုံရေးစခန်းတွေကိုအာဆာလက်နက်ကင်တွေတိုက်ခိုက်တဲ့အတွက်တုံ့ပြန်တာဖြစ်ပါတယ်။ဒီအချိန်မှာဂျပန်နိုင်ငံသားရုံကအာဆာတွေကိုတော့ချုပ်ချပြီးမြန်မာလူမျိုးရေးတပ်ဖွဲ့တွေကိုတိုက်တာလှုပ်ဆွဲသဘောမျိုးရှိနေခဲ့ပါတယ်။ရသက်တပတ်တွေကြာလာတော့စစ်တပ်ရဲ့အကြမ်းဖက်မှုကြောင့်ရိုဟင်ဂျာ9သိန်းခွဲဘင်္ဂလားဒေ့ရှ်ကိုပြေးခဲ့ရတာတစ်နှစ်ကြာလဲဒုက္ခသည်စခန်းတွေထဲမှာနေနေရဆဲဖြစ်ပါတယ်။မြန်မာစစ်တပ်ရဲ့ရက်စက်မှုတွေကို Amnesty International နိုင်ငံတကာလူညင်းချမ်းသာရေးအဖွဲ့အစည်းအဝေးမှတ်တမ်းတင်ထားတယ်လို့ဆိုပါတယ်။ဒီလိုရက်စက်မှုကျူးလွန်ခဲ့တဲ့စစ်တပ်ထဲမှာတမ33နဲ့တမ69ရိုးဟာကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတို့မှာလည်းလူခွင့်ချိုးဖောက်မှုတွေလုပ်ခဲ့ပါတယ်လို့ဆိုပါတယ်။မြန်မာစစ်ဘက်ရဲ့လူရက်တွေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုမြောက်တယ်လို့ကုလသမဂ္ဂကပြောတာတောင်းဂျပန်ကမပါဝင်ပဲမြန်မာစစ်တပ်နဲ့လမ်းခွဲဖို့မကြိုးစားဘူးလို့လည်းသူကပြောထားပါတယ်။ဂျပန်ဟာမြန်မာနဲ့စစ်တပ်ချင်းဆက်ဆံရေးအပြင်မြန်မာအရေးမှာတက်တက်ကြွကြွပါဝင်နေတဲ့နိုင်ငံလည်းဖြစ်ပါတယ်။စာနာမှုအထောက်အပံ့တွေလည်းပေးနေလို့မြန်မာပြည်တွင်းမှာစစ်ရဇဝမှုတွေရှိနေတဲ့အချိန်မှာဒီလိုဆန္ဒမှုတောက်ပံ့ပေးတာကနိုင်ငံတကာဥပဒေနဲ့ညီဆွနေသလားဆိုတာကြီးသိနေလို့ထောက်ပြထားပါတယ်။ကုလသမဂ္ဂလူခွင့်ကော်မတီကမြန်မာနိုင်ငံကိုရှုတ်ချပြီးကြေညာချက်ထုတ်တော်လဲဂျပန်ကနှုတ်ဆက်နေပါတယ်။မဲခွဲတော့လက်ဆောင်ပါတယ်။ရသက်တပတ်အတော်ကြာကပဲဂျပန်နိုင်ငံကြီးဝန်ကြီးတာရိုကိုနိုဟာဗိုလ်ချုပ်မကြီးမင်းအောင်လှိုင်ကြီးသွားရောက်လေ့ပတ်ပြီးမိတ်ဆွေဖြစ်ကြောင်းပြသခဲ့ပါသေးတယ်တဲ့။ရိုဟင်ဂျာတွေအပေါ်ကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးရေးမှာမြန်မာအနာပိုင်တွေကိုစိတ်မချရပါဘူး။ယခင်စုံစမ်းစစ်ဆေးအဖွဲ့ဖွဲ့ပြီးခဲ့တာတွေလည်းလွတ်လပ်မှုကင်းမဲ့ပြီးမျှတမှုမရှိဘူးလို့ဆိုပါတယ်။ဒါကြောင့်နိုင်ငံတကာအသံဝန်ကဝင်ရောက်ဆောင်ရွက်ပြီးဂျပန်ကလည်းဒီအတွက်ပါဝင်အထုပ်စစ်တယ်လို့ရေးသားထားပါတယ်ခင်ဗျာ
။ဆက်လက်ပြီးမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလဟာရပ်တန့်နေပြီလို့ကုလသမဂ္ဂကပြောခဲ့တဲ့အကြောင်းကောင်းကြီးနဲ့ The Herald Sun သတင်းစာပါ Writer ဆောင်းပါးတစ်ပုဒ်ကနေကောက်နှုတ်တင်ပြလိုပါတယ်။ကုလသမဂ္ဂလူခွင့်ရေးအချက်အလက်ရှာဖွေရေးအဖွဲ့ဥက္ကဋ္ဌမာဇူကီဒါရူစမန်ကအထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေပေါ်အမုန်းစကားကိုခွင့်ပြုခဲ့ပြီးဝေဖန်သူတွေအပေါ်တဲ့အတန်တိတ်ဖို့အာဏာပိုင်တွေကစ조사နေတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာလုံးဝရပ်တန့်သွားပြီလို့အစချီရေးသားထားပါတယ်။တမရောလို့ခေါ်တဲ့မြန်မာစစ်တပ်ဟာတိတ်ကိုရက်စက်တဲ့အကြောင်းနဲ့မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တခြားဗိုလ်ချုပ်၅ဦးတို့ကိုနိုင်ငံတကာဥပဒေအရအကြီးလေးဆုံးပြစ်မှုတွေကျူးလွန်မှုတွေအရေးယူဖို့လည်းအစီရင်ခံစာမှာတိုက်တွန်းထားပါတယ်။မြန်မာသံမကြီးဦးကျော်မိုးထွန်းကတော့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်ဟာတစ်ဖက်သာကြပြီးသူ့အစိုးရကအဖွဲ့ရဲ့လုပ်ပိုင်ခွင့်အာဏာကိုအတိအမှန်မပြုဘူးလို့ခြိပါခဲ့ပါတယ်။ရခိုင်ပြည်နယ်မှာလူမှုရေးသဟဇာတပြစ်မှုကိုဒီအစီအခံစာကထိခိုက်စေတဲ့အပြင်ငြိမ်းချမ်းရေးအမျိုးသားပြန်လည်တည်မြဲရေးနှင့်တိုင်းနိုင်ငံလုံးဖွံ့ဖြိုးတိုးတက်ရေးကိုပါထိခိုက်စေတယ်လို့သံမကြီးကပြောခဲ့ပါတယ်။ဒါရူစမန်ကတော့မြန်မာနိုင်ငံမှာတပ်မတော်အထက်မှာဘယ်ဥပဒေဘယ်အဖွဲ့အစည်းမှမရှိဘူးလို့ဆိုပြီး ပြစ်မှုကျူးလွန်သူတွေကိုအပြစ်ပေးအရေးယူခြင်းကင်းလွတ်နေတာကိုအဆုံးသတ်ဖို့တောင်းဆိုလိုက်တယ်လို့ဒီမိုကရေစီရှင်သန်ဖို့ကစောင့်ကြည့်မှုကိုလက်ခံပြီးအမုန်းစကားနဲ့မဟုတ်တဲ့ရင်ဖြန့်ချီမှုကိုတိုက်ဖြတ်မှုအပေါ်မှာမူတည်တဲ့အတွက်ကြောင့်စကားစားပဲရှိသေးတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာခုတော့လုံးဝရပ်တန့်သွားပြီလို့ပြောဆိုတဲ့အကြောင်းဆောင်းပါးမှာထောက်ပြထားပါတယ်ရှင်
ဒါတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်အကြောင်းတွေကိုနားဆင်ကြရတာပါအခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါအမေရိကန်အီရီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒလလတန်ပို့ချမှာဖြစ်ပါတယ
်ဒီဂရမ်နဲ့တင်ပြမယ် EDM အသုံးကတော့
Go up in smoke.
ဖြစ်ပါလေ။စာလုံးပေါင်းက GO go UB up go up ကအပေါ်ကိုတက်သွားတာ IN in SMOKE smoke ကဒီနေရာမှာမိ गो အတွင်ဆိုတော့ Skype ထုံရဲ့လုံောက်ဒီပေကတော့မိ गो အတွင်နဲ့အပေါ်ကိုတက်သွားတာပေါ့။ပစ္စည်းတစ်ခုခုမိလောင်လို့မိ गो အတွင်နဲ့အပေါ်ကိုတက်သွားတယ်ဆိုရင်အောက်မှာပြာပဲကျန်ရစ်ခဲ့မဲ့သဘောဖြစ်ပါလေ။ဒါကြောင့်မလို့ EDM အသေးပေကတော့အချီနီအလဟာတကျန်ရစ်တာမျိုးကိုဆလုပ်တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groupy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Our medical research project was cancelled halfway so 5 years of hard work went up in smoke
ကျွန်တော်ရဲ့စိတ်သိပံသူတေသနပြုစုမှုကလမ်းဝဲမှာဒီမဲ့ဖျက်သိမ်းခံရတယ်လေဒါကြောင့်ငါနှစ်ကြာအလုပ်ကျူးစားခဲ့တာအားလုံးလဟတာဖြစ်ခဲ့ရတယ်လို့တိပရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင်
။ Our medical research project was cancelled halfway. So 5 years of hard work went up in smoke.
ကျူးစားခဲ့သမျှစုဆောင်းခဲ့သမျှလဟတာဖြစ်ရတယ်အားလုံးဆုံးရှုံးသွားတယ်ဆိုရင် EDM အသုံးရဘယ်လိုပြောမလဲ။
Go up in smoke.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American idiom သုံးအင်္ဂလိပ်သင်ခန်းစာကို VO ရဲ့မနေ့ခင်းတိုင်းမှာဒလလတန်းကပို့ချပေးနေတာဖြစ်ပါတယ်ခင်ဗျာ။အခုတော့အင်္ဂါညတုန်းကဆွေးနွေးခဲ့ကြတဲ့ VO ရဲ့ဒရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်။ကိုသားညွန့်ဦးကဆွေးနွေးတင်ဆက်ထားတာပါ။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒိုင်ရီလိုက်စီစဉ်ကနေပြီးတော့ကျူးစွပါရဲကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ချုပ်ပြောတဲ့ရန်ကုန်ဥပဒေချုပ်နဲ့အာဒီလဲစားမှုတိုက်ဖျက်ရေးကိစ္စပါပဲရန်ကုန်တိုင်းဥပဒေချုပ်ပါဝင်ဒီတရားရေးပိုင်းဆိုင်ရာတာဝန်ရှိသူတွေကိုဖမ်းဆီးအရေးယူလိုက်တဲ့ကိစ္စဟာအခုလက်ရှိဒီ NLD အစိုးရရဲ့အာဒီလဲစားမှုတိုက်ဖျက်ရေးဆောင်ချက်မှာထူးခြားစိတ်ဝင်စားစရာဖြစ်ခဲ့ရပါတယ်ဒါကြောင့်မလို့အစိုးရရဲ့အာဒီလဲစားမှုတိုက်ဖျက်ရေးကဘယ်လောက်ထိထိရောက်အောင်မြင်လာပြီလဲဘာတွေရောလိုအပ်ချက်ရှိသလဲစသဖြင့်အခုကျွန်တော်ဒိုင်ရီလိုက်စီစဉ်မှာသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်၃ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ရောင်တိုင်းလွှတ်တော်ပါအာမင်္ဂလာတော်ညွန့်မြို့နယ်ကကုစလေဦးလာထေးလေးလိုင်းပေါ်ရောက်နေပါပြီနောက်တူကတော့ဒီစီးပွားရေးပညာရှင်တူဖြစ်ပါတယ်အရင်ဒီအမျိုးသားဒီမိုဆီအဖွဲ့ချုပ်ရဲ့စီးပွားရေးအဖွဲ့မှာလည်းပါဝင်ခဲ့တဲ့သူဖြစ်ပါတယ်ဦးမင်းခင်မှာသူလည်းလေးလိုင်းပေါ်ရောက်နေပါပြီနောက်တူကတော့ဒီ CSO ပါသူကတော့ဒီ CSO အရပ်ဖက်ဖွဲ့စည်းရေးစုပြီးတော့ဖွဲ့ထားတဲ့ Access to Justice Initiative ပေါ့နော်ဒီတရားမျှတမှုလက်လန်းမှုရေးနဲ့ပတ်သက်လို့လုပ်နေတဲ့အဖွဲ့အစည်း network ပေါ့အခွင့်အရေးကဖြစ်ပါတယ်။ဥတွင်နေအောင်မှာတောင်းအောင်လေးလိုက်ပေါ့ရောက်နေပြီဖြစ်ပါတယ်။ကျွန်တော်အရင်ဆုံးဥလာထေးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ကုလာထေးကြားပါလားခင်ဗျာ
။ကြားပါတယ်။
ဟုတ်ကဲ့။ကုလာထေးခုနကကျွန်တော်ပြောသွားလို့ပါပဲ။ဒီအခုဆိုလို့ရှိရင်ဒီစက်တင်ဘာလဇန်းပိုင်းမှာပဲဒီအာဂတိလက်ဆောင်မှုတိုက်ဖြတ်ရေးကနေပြီးတော့အကောက်ခွန်မှုတန်း73ကိုရေးယူတယ်။နောက်တော့ရောင်းတိုင်းဥပဒေချုပ်ပါဝင်တရားရေးပိုင်းဆိုင်ရာတာဝန်ရှိသူတွေကိုရေးယူတယ်။ဇက်တိုက်လို့တော့ဖြစ်လာပြီပေါ့။ဒီမတိုင်ခင်ကလည်းဒီအဒီလက်ဆောင်မှုတက်ဖြည့်ဥပဒေကြမ်းပြင်ဆင်တာတွေလည်းရှိခဲ့တယ်အဲ့တော့ဒီအခြေအနေကအခုအစိုးရတက်လက်ထက်အထူးဖြင့်ဥဝင်းမြင့်တမရဖြစ်လာပြီးနောက်ပိုင်းမှာအရှိန်ဟုန်ကောင်းရနေပြီလို့ယူဆလို့ရလား
ဒီအဂရီလက်ဆောင်မှုတက်ဖြည့်နဲ့ပတ်သက်တဲ့ဒီအားရစရာကောင်းတဲ့အရှိန်ဟုန်တစ်ခုတော့စပြီးတော့ရနေပြီလို့ပြောလို့ရတာပေါ့နော်နိုင်ငံတော်တမရကြီးဥဝင်းမြင့် တကယ်တိတိကျကျမှန်ကန်တဲ့ဥပဒေတိုင်ဆောင်ရွက်တဲ့ဆောင်ရွက်ချက်အနေနဲ့လည်းအားလုံးကထောက်ခံမှုရှိနေတဲ့ကိစ္စရပ်တစ်ခုပါ။
ဟုတ်ကဲ့။ဖက်မှာအာနာရအာနာရှိတဲ့အဖွဲ့အစည်းတွေဥမာလွှတ်တော်အမတ်တွေရှိမယ်ပြောင်စုစေဝန်ကြီးတွေရှိမယ်အတိုင်းနဲ့ပြည်နယ်စေဝန်ကြီးတွေရှိမယ်ဒီအစိပ်ပိုင်းတွေမှာကောအာဒီလက်စားမှုတိုက်ဖြက်ရေးကဘယ်လောက်ထိလုံနိုင်နေပြီလဲဘယ်လောက်ထိလူတွေကသတိပြုမိပြီလဲတကယ်ကိုအရေးယူနိုင်ရဲ့လား
ကျောင်းအရတော့ကျွန်တော်တို့ဘိုင်နောက်တစ်ခုကအောက်ခြေပိုင်းမှာတော့ဒီခီးရောကြောင့်ဆောင်ရွက်နိုင်တဲ့ခြေပြေတွေကတော့မရှိတော့ပဲရှိပါသေးတယ်။ဒါကအခုကအပေါ်မှာရှိတဲ့ခြေစားတဲ့အနေအထားတစ်ခုကိုစတဲ့ရေးယူဆောင်ရွက်နေပြီ။ကျွန်တော်တို့အောက်ခြေမှာဆိုရင်လည်းဌာနဆိုင်ရာတော်တော်များများအနေအထားတော်တော်များများမှာဒီအာသရီလိုက်စားမှုတွေကတော်တော်များများရှိတယ်။ဒီလူလူတို့ကဌာနဆိုင်ရာတွေမှာဘယ်ဌာနကိုသွားသွားတချို့ဌာနအများဆုံးနေရာတွေကမွေပေးရင်အဆင်ပြေတယ်။မွေမပေးရင်အဖြစ်မပြေဘူးဆိုတဲ့ပုံကတည်းကလူတွေကလက်ရှိကြုံနေရတော့ပါပဲ။ဒါတွေကတော့တိတိကျကျကြောင့်ခြံတွေအရေးကြီးနေတဲ့အဆင်ပေါ့နော်မျိုးနယ်အဆင်တော့ပါလို့မှာတော့မလုပ်နိုင်သေးဘူ
း။ကျွန်တော်ဦးမေခင်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဦးမေခင်ကတော့စီးပွားရေးပညာရှင်တူဖြစ်သလိုပဲဒီအမျိုးသားဒီမိုစီဘွဲ့ချုပ်ရင်စီးပွားရေးအဖွဲ့မှာလည်းအတွင်းမှုတူဦးအနေနဲ့တာဝန်ယူခဲ့တဲ့သူပါ။အဲ့တော့ကျွန်တော်ဦးမေခင်ကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြ
ား။ဦးမေခင်အခုဒီအာဂတိလေစားမှုတိုက်ဖြတ်ရေးမှာလူတွေတော်များစိတ်ဝင်စားပြောနေကြတာငါကြီးကြီးလိုချင်တယ်ဆိုတဲ့သဘောပါ။ဆိုလိုတာကဘလောက်ထိငါကြီးကြီးဖမ်းနိုင်မလဲဆိုတော့ကပြီးခဲ့တဲ့ကာလတုန်းကကျွန်တော်တို့ပြီးခဲ့တဲ့ကာလဆိုတော့ပြီးခဲ့ဒီနှစ်ထဲမှာပါပဲဒီစီမံဘဏ္ဍာဝန်ကြီးဦးကျော်ဝင်းနဲ့ပတ်သက်ပြီးတော့အာဂတိလက်ဆောင်မှုတိုက်ဖြတ်ရေးကော်မရှင်ကနေပြီးတော့သူတို့မိသားစုတွေကိုစုံစမ်းစစ်ဆေးတာမျိုးတွေဖြစ်ခဲ့ပါတယ်ဒါပေမဲ့အရေးယူတာတော့မရှိပါဘူးသူယာတို့ကနေပြီးတော့နှုတ်ထွက်သွားပါတယ်အဲ့တော့အခုကတော့ရောင်တိုင်းဥပဒေချုပ်ပေါ့နော်ပြောမယ်ဆိုရင်တော့ political appointee ပေါ့နော်နိုင်ငံရေးကတာဝန်ယူထားတဲ့လူကိုစပြီးအရေးယူလာပြီဆိုတော့တကယ်တမ်းငါကြီးကြီးတွေဖမ်းနိုင်မယ့်အနေအထားရောရှိပါရဲ့လား
ပြန်တန်းထားတဲ့ဥပဒေကျတော့လည်းဒီလိုဖြစ်နေပြန်ပြီးတော့အခုလိုလှုပ်လာတာကကျိုးတူရမယ်ကောင်းမယ်ပြီးတော့ပါသို့တော့ကိစ္စကကျွန်တော်တို့အကျေပြဿနာကိုဖြေရှင်းရေးတတိယပိုင်းနဲ့ရှိပါသေးတယ်ကျွန်တော်တို့ဟိုတာဝန်ပြီးပြီးတော့ကတော့လက်ရှိရန်ကုန်ရဲ့ဒီကိစ္စဟာဟိုဘာကြီးကြီးလို့ပြောခဲ့ပါသေးတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဟိုကျိုးတူကြားရတာဒီအကောင်နဲ့အခိုင်အမာမတွေ့ရဘူးဟိုမရှိမရဘူးဒီအင်တန်ကြီးကျယ်တဲ့အာဂတိပေါ့အာဂတိဆိုလာဘီနေတဲ့သူကျန်တာပေါ့နော်ဆလာရောဒေါ်ပါနေတဲ့ဘောဆန်ဒါလေးဖြစ်ခဲ့ဒီအင်တန်ကြီးကျယ်တဲ့ဒီဘောကိုရှိနေလို့ဒါလေးကရှိမှအများကြီးတော့ဟောနောက်တစ်ချက်ကကျွန်တော်တို့ကျွန်တော်စီကဟိုဆိုးရည်ရဲ့ပြည်အောင်ကလေးကဒီကိုထဲကတခုခုအပြည့်ကျူးနေတာအထူးဖြစ်နိုင်ငံကြီးရာထူးတွေဒါမှမဟုတ်ဟိုအဆင့်မြင့်တဲ့ရာထူးတွေမှာဖြစ်လာတာကြီးကကိုယ့်အကူပြီးလိုက်ပတ်စုံနိုင်ငံအစ်ကိုပေါ့နော်ဒီလည်းလည်းဖြစ်စီရဲ့ဟလာအဖွဲ့ကြီးကိုအစ်ပိုင်းကိုဖြစ်ခိုက်တယ်ဆိုရင်စဉ်းစားဖို့ကိုယ်တွေအဲ့ဒါမျိုးဒီအခြေအနေကိုတွားရပါလိမ့်မယ်နောက်ပြီးတော့ဟိုဖြည့်ရှင်းတဲ့အခါမှာလေကမ္ဘာမှာလည်းခြုံပြီးတော့မရှိလာများအမြင့်တွေလာတဲ့ဒိဋ္ဌိမျိုးဖြစ်နေကြအောင်ဒီခြုံကုန်ကြည့်ပြီးတော့အခြေအနေတွေတော့တဘောပိုက်တဲ့အခြေခံလေးတွေဖြစ်ရှိနိုင်လို့လိုပါတယ
်ဟုတ်ကဲ့ဒီနေရာမှာဦးမေခင်ကိုမေးချင်တာကခုနစဉ်းစားပုံပေါ့နိုင်ငံရေးရာတာဝန်ရှိတဲ့သူတွေကိုယ့်ဖွဲ့စည်းကလူတွေကိုအရေးယူလိုက်ခြင်းအဖြစ်ဒါဟာကိုယ့်အတွက်တိတ်ခါကြစီတယ်ကိုယ့်ဖွဲ့စည်းကတိတ်ခါကြမယ်ဒီလိုမျိုးစဉ်းစားပုံစဉ်းစားနည်းအခုတစ်ထိထိပ်ပိုင်းအာဏာပိုင်တွေတဲမှာရှိနေတော့မယ်လားကျွန
်တော်တို့တိုင်းပြည်ရဲ့ပြည်ထနာကအဲဒီရှိလာများကျွန်တော်တို့မှာရှိကြတဲ့ဟိုအခြေအနေတလေးကြည့်ကြည့်ရေဟိုဆိုးတဲ့မကောင်းတဲ့အပိုင်းတွေပေါ့နော်အဲ့ဒါတွေအားကောင်းမှုဖြစ်လာပဲပြဿနာဖြစ်တာဟိုအမျိုးသားစရိတ်လက္ခဏာပုံစံမျိုးကျွန်တော်တို့မှာရှိနေတယ်အစိုးရတရားလုံးနိုင်ငံတစ်ခုလုံးရဲ့ပြည်ထောင်ကျောင်းလေးကြီးနဲ့ပတ်သက်တယ်နော်ဒီပေါ်မှာဘယ်လိုအမြင်ဘယ်လိုဖြစ်ဟာနော်ပဲလို့မူရင်းနဲ့ကျွန်တော်ပြောရမယ်ဆိုရင်စဉ်းစားရပါမယ်တကယ်တော့ဒီအာဂတိလက်စားမှုနဲ့ပတ်သက်တဲ့ကိစ္စတွေမကဘူးအခြားအခြားတော့ကျွန်တော်တို့ရဲ့စဉ်းစားဖို့ဟိုမပြောင်းနိုင်ဘူးရဲ့စဉ်းစားဖို့ဒါရီကအစိုးရခိပိုင်မှရှင်းလို့မဟုတ်ဘူးကျွန်တော်တို့တနေ့ကလည်းမှဒီဒီထဲမှာအစ်ကျက်မဲ့မြင့်တယ်ရရှိတယ်
ဟုတ်ကဲ့ခင်ဗျာဦးမေခင်လေးလိုင်းမောင်ခဏနေပြအောင်ခင်ဗျာကျွန်တော်ကိုတူလင်းအောင်ဖိတ်ခေါ်ချင်ပါတယ်ကိုတူလင်းအောင်တို့ကတော့ဒီအရက်ဖက်လူမှုအဖွဲ့အစည်းရဲ့အနေနဲ့ဒီတရားအာဂတိလက်ဆောင်မှုတိုက်ဖြတ်နေတဲ့ပတ်သက်လို့ဒီကွန်ရက်တစ်ခုဖွဲ့ပြီးတော့ဆောင်ရနေကြတယ်ဆိုတော့ကိုတူလင်းအောင်ကျွန်တော်မေးချင်တာကမြန်မာလူအဖွဲ့အစည်းမှာအခုပြောင်းလဲချိန်တန်ပြီဆိုပြီးတော့ NDC ကလည်းတက်လာပါပြီ ပြောင်းလဲမှုတွေအများကြီးတော်များဆလုပ်နေရတယ်တွေ့ရပါတယ်2021ခုနှစ်တည်းကဒီပြောင်းလဲမှုတွေထဲမှာအာရီလဲစားမှုတိုက်ဖြိတ်နေပတ်သက်လို့ယူဆတွေးခေါ်ပုံနေခုနကဦးမင်းခင်ပြောသလိုပေါ့ယူဆတွေးခေါ်မှုတွေအစဒီလူ့ဖွဲ့စည်းထဲမှာအပြောင်းလဲတစုံတရာရှိလာပြီလို့ပြောနိုင်ပါလား
ခံရတဲ့ဒီနဲ့ဟိုကချိုးပေါက်တဲ့တွေနော်အဲ့လိုနှစ်ခုရှိရပါဘာခုရှိတော့ဒီချိုးပေါက်ခံရတဲ့တွေကတော့ဟိုစရရတာကိုသူတို့နှစ်ကတာတော့မဟုတ်ဘူးကျတော့ဒါကဒီလိုင်းမှာပြောင်းလဲကြအောင်မလို့သူကဒီလိုအားကြီးလိုက်ထားမှုကိုဖြစ်နေတာတိကျတဲ့နေရာတွေသူကအာသူအမျိုးကိုဖြစ်ဖြစ်နေတာကိုထင်ရှားတယ်ဒါပေမဲ့အဲတခုရှိတော့သူတို့ဒါလည်းမှာလည်းတစ်ခါကြာရင်ဒီအားကြီးလိုက်ထားမှုကအားကြီးရအများကြီးပါပြနေတော့သူတို့ရဲ့အလုပ်ကအားကြီးလိုက်ထားမှုဖြစ်သွားသလားမရောက်သွားသလားဆိုတာကိုသူမသိနိုင်တဲ့အခြေအနေရှိနေတယ်ရှိရပါတော့ဒါတော့ချိုးခံရတဲ့မှာခုနချိုးပုတ်တဲ့သူတွေကျတော့ဒီအားကြီးလိုက်ထားမှုတိုက်ချင်ပြီးကော်မရှင်ကစပြီးတော့အဲ့တော့ဒီကိန်းရောဘယ်လိုကြောရင်ချင်းမျိုးမှာတော့မကျွန်တော်ခင်ဗျားကဒီမျိုးကားကြီးမှာဒါထုံးကြံနေပါတော့ဒီလိုနဲ့ဥပဒေလာတော့ကြာတယ်ပြီးရင်ပြီးတော့မှာပဲဆိုတော့ဒီစဉ်းစားတည်ရအောင်ဒီကျွန်တော်ပြန်ပြီးဝင်ရတယ်ဒါကြောင့်လည်းဒါမျိုးကြီးဆက်ဖြစ်တာပါတော့ဥပမာဆိုရင်အဲခုနဒီကစံကအကောက်ခွန်ကဒီဖြစ်မှာလေကျွန်တော်ဒီအက်တီကပြောက်ဆိုလဲတာတော်တော်ရင်းဆိုင်တာအကြည့်လိုက်တာပဲဒါပေမဲ့ဒါတော့ဆက်ပြီးခုနဒီရောဒီတိုင်းကစီးပွားတဲ့ပြည်ပြည်ရောဆက်ပြတယ်ဆိုတော့ဒီကျင်းမှာအဲ့ဒါတော့မဟုတ်ပါဘူးထုံးတယ်လို့ပြောပါတယ်ဆိုရင်စဉ်းစားကြည့်လို့ရှိနေတဲ့ဘောတော့ရှိတယ်ဒါပေမဲ့အခု3လလောက်ပေါ့နော်ဒါ3လ4လလောက်လုံးလာတဲ့အချိန်မှာသူ့ဖြေမှာနည်းနည်းတော့ဆွေးနေပြီးပုံလာတဲ့အချိန်မျိုးရှိနေတယ်လို့ခံမှန်းကြည့်ရတာပေါ့နော်
ဟုတ်ကဲ့ခုနကကျွန်တော်လူလူကြားထဲမှာခုနကကိုတွင်လင်းအောင်ပြောသလိုအလေးထားလို့သဘောမျိုးဖြစ်နေတာတကအာရီရဲ့စားမှုဖြစ်မှမသိဖြစ်နေတဲ့အခြေအနေတွေခုနလက်ဖက်ပြီးလက်ဖက်ပူပြီးမှအဆင်ပြေတာကအစပေါ့အောက်ချီမှာဒီအခြေအနေနဲ့ပတ်သက်လို့ကလူလူကြားထဲမှာအာရီရဲ့စားမှုဆိုတာကိုဘယ်လိုဟာမျိုးဆိုရှင်းလင်းသူတို့မှာသိထားတာမျိုးရောရှိပါလားခင်ဗျပညာပေးနိုင်တာရောရှိပါလား
အဲကျွန်တော်ဒီကတော့ကတော့ကျွန်တော်ဒီ2016ခုနှစ်မှာကျွန်တော်ရဲ့ဒီပြန်မဲ့မှုဇနန်းကြီးကိုဆိုတာအားရကြောင့်တက်ချင်နေစပြီးတော့တက်ချင်အဲကိစ္စကိုစပြီးတက်ချင်တယ်ဒီဆုံးဖြတ်ပြီးစလုပ်တဲ့ချိန်မှာဒီလိုကျွန်တော်မများမသိဘူးလားအဲကျွန်တော်မများမသိဘူးမသိတဲ့တိုးတွေမဟုတ်ပါဘူးကျွန်တော်တို့လူတွေတော့မှဥပမာရှင်းဝင်ဝင်ပတ်သက်ပြီးရတယ်အစားအခုနောက်ပိုင်းနေနဲ့ပြောထားတဲ့အခါကျတော့နည်းနည်းပါးပါးမတောင်းတော့ရှိအဲ့လိုဆိုရင်ကျွန်တော်ဝင်သွားပြီးတက်ချင်မပြေရင်တော့ဘုတ်စီချင်မှာဟိုကကိုလက်ချမလုံလို့ပေါ့နော်ဒါဆိုအမားနဲ့အရင်သားကြတယ်ပုံစံမျိုးဖြစ်တော့
သူချုပ်ကြတယ်ဒီကျွန်တော်မြန်မာကအားအောင်ပြီးပြီအဲ့ဒီအားလည်းကောင်းတဲ့ချက်ကြီးနဲ့ပတ်သက်ရှင်းလင်းမပြီးဘူး။တော်ရရှင်နေကျွန်တော်ဖိတ်ခေါ်ချင်ပါလေကိုကျော်ထုဖန်အားပါ
တဲ့ကိုကျော်ထုတို့တို့နဲ့ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျ။ဟုတ်ကဲ့ပါကျွန်တော်အဓိကအမေးချင်တာကလေကျွန်တော်တို့အာဗီတက်ချက်ရေးအတွက်ကျွန်တော်တို့တရားရုံးနေမှာအခုအာရထေကိစ္စဆိုရင်ဒါသမားကြီးကိုယ်တိုင်ကြီးကြီးဥဆောင်လုပ်ပြီးတော့သူဖြစ်ချင်းပေါ်ပေါ်ပေါ့နော်။အခုခရီးရေးလောကမှာကျွန်တော်ထင်တယ်ဟိုအနည်းလိုလေးလံဈေးလိုဖြစ်နေတယ်ဆော့ပေါက်ဈေးတွေကအစပေါ့ဒီလေဒီဒီမိကာရီရောဈေးလေးဆုံးပေါ့330လို့ပါလို့အခုကျွန်တော်တို့ဒီလေဒီမှာတင်းနေဖမ်းမှာလဲကျွန်တော်ကိုယ်တိုင်အခုဖြစ်နေတယ်ဖြစ်နေတာကကြတော့အမိထက်ကန်ကြီးမှာခရိုင်တရားသူကြီးကကျွန်တော်ဟိုခဲသိန်းကျွန်တော်ဖြစ်နေနေတောင်းတယ်ပြီးတော့တပတ်လောက်ကြာတော့အိဒိပစ္ဆန်ကိုကျွန်တော်ပြန်ပြီးရပြန်ပြီးတော့ကျွန်တော်စုံစမ်းကြည့်တော့တစ်ဖက်က330ပြီးလို့ဆိုတော့ကျွန်တော်ကိုခဲသိန်းပြန်ပေးလာတာကျွန်တော်ပေးတာလဲလို့ဖြစ်နေဆိုပြီးတော့ဆိုတော့ဒီအမှုကနောက်ဆုံးတော့ပတ်လက်ခံပြီးတယ်။ဆိုတော့ပြောချင်တဲ့အဓိပ္ပာယ်ကဒီတရားရေးလောကမှာဒီလိုကျန်းကြီးကြီးများလီလံဆွဲတဲ့ကျန်းကြီးကြီးများဖြစ်နေပြီလားဆိုတဲ့မိကုန်းကိုကျွန်တော်အဓိကမေးချင်ပါတ
ယ်။ဟုတ်ကဲ့ခင်ဗျာကိုကျော်ထူတယောက်ဖြစ်ပြီးပါလိမ့်မယ်ခဏကြီးကျွန်တော်နောက်သောရှင်တူကိုလှည့်ပေးချင်ပါတယ်ကိုတီးလည်မှုထိုင်းနိုင်ငံပါကိုတီးလည်မှုတူတူလို့ဆွေးနွေးမေးမြန်းလို့ရပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့ဒီအဂရီလက်စားမှုတက်ပြည့်ရတော့ကျွန်တော်ကအနည်းအဓိကကြိုဆိုပါတယ်ခင်ဗျာ။ဘာလို့လဲအဂရီလိုက်စားမှုကနော်ဒီမျိုးစုံနဲ့တို့အဂရီလိုက်စားမှုလုပ်နေကြတာဖြစ်ပါတယ်ခင်ဗျလက်နက်ကင်ဖွဲ့စည်းနော်ဒီကလောင်ကင်တဲ့လူတွေအားလုံးကလည်းအဂရီလိုက်စားမှုတို့လုပ်ဆောင်နေတာပဲကျွန်တော်သိရပါတယ်ခင်ဗ
ျကိုတိလက်မှုကျေးဇူးပါကျွန်တော်တော်ရှင်ပေးစာချိုးဖတ်ချင်ပါတယ်ဦးမင်းစိန်ဆိုတာသူပေးလာတာကအချင်းပါနေလို့ပါတဲ့ပေးတဲ့သူရှိအောင်လဲပြောရတယ်ပေးချင်အောင်လဲပြောရတယ်ဝန်ထမ်းဆိုတာဈေးအောင်လို့ပေါ့တဲ့အသွင်တူယူပြီးတော့ရေးယူလို့ရှိရင်လွယ်လွယ်လေးပါအများကြီးပါပဲတဲ့စားလို့ရတဲ့နေရာတွေမှာသူတို့အမျိုးတွေကိုအကုန်ထည့်ထားတယ်ဆိုပြီးတော့ဦးမင်းစိန်ကသူ့ရဲ့အမြင်ပေးပို့ပါတယ်စူမန်တောင်းဆိုတဲ့တော်ရှင်ကလည်းဒီပီလုံးတိုင်းတာနဲ့လှုပ်တင်ပါတယ်တဲ့မြို့ကြီးပြကြီးတွေမှာလူတွေကချမ်းလာကြတော့အမှုရင်ဆိုင်ရာမှာသူတို့ဖို့ပျော်ပွဲရှင်ပွဲလာပါပဲတဲ့လူလက်တန်းစားနဲ့စီးရင်သားတွေမှာတော့အမှုတစ်ခုရင်ဆိုင်ဖို့ဆိုတာဘဝတွေပြက်ပြီးတော့လူညွတ်တုံးတာပါပဲတဲ့ဒီအောက်တည်းစားမှုတိုက်ဖြတ်ရေးကိုထောက်ခံပါတယ်များများလုပ်နိုင်ပါစီဆိုပြီးတော့ပေးပါတယ်ကျွန်တော်ခုနကကိုကျော်ထူးမေးထားတဲ့မေးခွန်းကိုကျွန်တော်ကုလာထေးကိုမေးချင်ပါတယ်ခင်ဗျရောင်းတိုင်းလွတ်တော်ကကုလာထေးကြားပါလားခင်ဗျဟု
တ
်ကဲ့ကုလာထေးခုနကတရားရေးကဏ္ဍနဲ့ပတ်သက်ပြီးတော့တရားရုံးတွေမှာဖြစ်နေတဲ့အခြေအနေပေါ့အဲ့ဒါလေတော်တော်များများလည်းလူပြောများနေပါတယ်အဲ့ဒါတွေကမရက်သေးဘူးလားအခြေအနေဘယ်လိုရှိလဲကုလာထေးဖြစ်ပြီးပါခင်ဗျ
တရားရုံးတွေပါကအဲ့လိုဖြစ်လေဖြစ်တာရှိတယ်
ကိစ္စရမှုတွေကရှိပါတယ်ရှိတယ်ဆိုတော့တရားရုံးတစ်ခုမှာတွားပြီးတော့အမှုရင်ဆိုင်ရကြီးဆိုကြတဲ့ကဒီအမှုရင်ဆိုင်ရတဲ့နှစ်ဖက်စလုံးကတရားစီရင်ရေးကအနိုင်ရရှိမှုကိုမလိုစားဘဲနဲ့တရားရုံးကိုရောက်တဲ့ဆိုတဲ့ကလက်လာပါနဲ့ချင်းကပ်ပြီးတော့ကိုယ်အနိုင်ရဖို့အတွက်ကိုပဲကြိုးစားတာတွေ့နေရတယ်မှန်တဲ့ဘက်ကလည်းစူးစမ်းတယ်မမှန်တဲ့ဘက်ကလည်းစူးစမ်းတယ်အဲ့ဒီကိုစူးစမ်းတဲ့အခါကျတော့တရားအစလဲဆိုကျွန်တော်တို့တရားကျုံးနေမှာဆိုလို့ရှိရင်အမှုပွဲသားဆိုတဲ့လူတွေရှိတယ်အဲ့ဒီအမှုပွဲသားတွေကချိန်ဆက်တယ်အမှုတစ်ခုကိုနိုင်ဖို့အတွက်ကိုဘလောက်ကုန်ကြမယ်ဆိုရင်ငွေပမာဏကိုတောင်းတယ်တောင်းပြီးတော့အခါမှာငွေနဲ့လိုက်ပြီးတော့မှအမှုကိုနိုင်အောင်လုပ်တယ်အဲ့တော့ငွေနဲ့လိုက်ပြီးတော့အမှုကိုနိုင်အောင်လုပ်တဲ့အခါကျတော့ကျွန်တော်တို့မှာဘာတစ်ခုဖြစ်လာလဲဆိုလို့ရှိရင်ကျွန်တော်တို့ရဲ့ဒီတရားရေးမှာလိုက်ပြီးတော့ဒီပညာရှင်ပြည့်တဲ့ရှင်းနေတဲ့ဆွမ်းဆောင်မှုတွေကလည်းကြာစင်းတယ်လို့ဖြစ်လာတယ်။ဒါကတစ်ဖက်ကဒီလက်လာပါနဲ့ဆွမ်းဖို့လာတဲ့အနေအထားတွေကြောင့်ဖြစ်တယ်။သောကပြောတဲ့ဒီဘန်ကကိုကျော်သူပြောတဲ့တရားကြီးမှာရည်လန်သေးလို့ဖြစ်နေတယ်ဆိုတာ။ကျွန်တော်ကကြုံမှုတွေကကျွန်တော်လည်းအဲ့လိုပဲ။ဒီနှစ်ဖက်ကတရားကိုရင်ဆိုင်တယ်။တရားရင်ဆိုင်တဲ့အခါမှာအမိန့်ချရနေတဲ့အခါမှာလိုက်ကြတယ်။လိုက်တော့ဒီကျွန်တော်လက်တွေ့ကြုံခဲ့ရတဲ့အနေအထားတစ်ခုမှဆိုတစ်ဖက်ကသိန်း20ပေးတယ်။အဲ့နောက်တစ်ဖက်ကလည်းသွားပြီးလိုက်တဲ့အခါကျတော့သူက၃သိန်းပေးတယ်။အဲ့ဒီအခါကျတော့တရားသူကြီးကမလုပ်လဲဆိုတော့လောလောဆယ်တော့နှစ်ဖက်စလုံးကိုယူထားလိုက်တယ်။ယူထားပြီးတဲ့အမိန့်လဲချလဲချကောသိန်း၃၀ရတဲ့လူကိုအနိုင်ပေးပြီးအမိန့်ချလိုက်ပြီးတော့၃သိန်းပေးထားတဲ့လူကိုပြန်ပြီးတော့ပေးလိုက်တယ
်။ဟုတ်ကဲ့ကျွန်တော်ကြောက်ကူလာထိကျွန်တော်ကတူတူတူလေးကျွန်တော်ပြန်မေးခြင်းတယ်။အဲ့ဒါအဲ့ချင်းနေတွေကို
အဲ့လိုပေါ့နော်အတွေ့အကြုံလေး။
အဲ့ချင်းနေတွေကိုကင်တွယ်ဖို့အတွက်ကိုဆောင်ရွက်နေတာရောရှိပါပြီလားတရားရေးပိုင်းမှာ။
အဓိကတော့ကျွန်တော်တို့မှာအခုတကယ်ထိတိတော့လှုပ်လာနိုင်တာကတော့အဂတိတိုက်ချက်ကြီးကော်မရှင်ပေါ့အဂတိတိုက်ချက်ကြီးကော်မရှင်အနေနဲ့ကတော့တော်တော်လေးကိုထိတိရောက်ရောက်နဲ့ဒီအလွှာပေါင်းစုံကိုကင်တွယ်လာတဲ့အနေအထားတွေတော့ရှိနေပါပြီ
။ဟုတ်ကဲ့ကိုတွင်လေးအောင်လည်းကျွန်တော်မေးချင်ပါတယ်ခုနကပြောသွားတဲ့တရားစီရင်ရေးကိစ္စမှာဒါကတော်လေးမြန်မာနိုင်ငံမှာလူပြောများတဲ့ကိစ္စအဲ့ဒါတွေကဘလောက်ထိအတိုင်းအတာထိနှိမ့်နေနိုင်နေပြီလဲတကယ်နှိမ့်နေနိုင်မယ့်အနေအထားရောရှိရလားတိုးတိုးလေးဖြည့်ပြပါခင်ဗျအချင်းသိမ့်များလို့
အဲကျွန်တော်ကလည်းဘလောက်နေနေနိုင်နေပြီလဲဆိုတော့ခုနကဒီနောက်ဆုံးဖြစ်သွားတဲ့ကိစ္စဆိုရင်တရားစီရင်ရေးနဲ့ပတ်သက်တဲ့ကိစ္စပေါ့နော်။အဲတရားစီရင်ရေးနဲ့ပတ်သက်တဲ့ကိစ္စတော့နေနေနိုင်တဲ့ဥပမာတစ်ခုတော့ဒါကျွန်တော်သိရတယ်ပေါ့။ဆိုတော့ဒီလိုမျိုးဆက်ပြီးတော့ဒီကျန်တဲ့ဖြည့်ရအောင်နဲ့လုပ်မယ်ဆိုလို့ရှိရင်တော့ဒါအများကြီးဒါဟိုဒီလိုတော့အကျိုးရှိမယ်။ဒါပေမဲ့ကျွန်တော်တို့ကဘာပဲလုပ်လို့ကျွန်တော်ဒီနိုင်ငံရေးနောက်ခံနေလည်းမဖြစ်ရတာဘူး။ဆိုတော့ကျွန်တော်တို့ဒီမှာကလည်းဖြည့်လို့မရတဲ့အဖွဲ့တွေတော့လည်းလက်နေဆိုင်တွေလည်းရှိရလိမ့်မယ်။ဒါတိလို့ပြောကြည့်ရင်ကိစ္စကိုဘယ်လောက်ပဲထိရောက်ကင်တယ်ဆိုတော့များလည်းပဲအဲ့လိုဖြစ်ချင်းနဲ့ပတ်သက်လာရဆိုရင်တော့ကင်တယ်ဖို့ပြောရမလားဆိုရင်အဲ့လိုမျိုးကျွန်တော်မှဆွေးနွေးလို့ရှိတယ
်။ဟုတ်ကဲ
့ဒါပေမဲ့လည်းဘာလို့ဖြစ်လဲတစ်ခါတော့ဒါအားနဲ့ခေါ်နဲ့တုတ်နေရတာအများကြီးအားကြောင့်ရှိရပါတ
ော့။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life season အချိန်ဆက်တော့လို့ပါပါဝင်ဆွေးနွေးပေးတဲ့ဥလာထေဦးတွင်လင်းအောင်ဦးမင်းခင်သုံးလုံးနဲ့ Janet Roshin အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ daily life season ဒီမှာပဲရှင်းနာခွင့်ပေးပါ
ကိုသားညွန်ကိုဆွေးနွေးတင်ဆက်တဲ့အင်္ဂါညဗီဒီယိုရဲ့တရားဒီလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ VOA အမေရိကန်တန်ကဗိုလ်တူးနေမနခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်။အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အမေရိကန်ပြည်ထောင်စု၏ပြည်သူများဖြစ်ကြကုန်သောကျွန်ုပ်တို့သည်ပုံမပြည့်ပြည့်စုံသောပြည်ထောင်စုတစ်ခုထူထောင်ရန်တရားမျှတမှုတည်ဆောက်ရန်ပြည်ရင်းညီညာရေးအာမခံပေးရန်စုပေါင်းလုံခြုံမှုဖန်တီးရန်အများပြည်သူလူမှုဖွလုံရေးတိုးမြှင့်ရန်နှင့်လွတ်လပ်မှုနှင့်ချမ်းသာကြွယ်ဝမှုတည်တံ့ခံမြဲစေရန်တို့ကိုမျှော်မှန်း၍အမေရိကန်ပြည်ထောင်စုအတွက်ဤဖွဲ့စည်းပုံအခြေခံဥပဒေကိုပြဋ္ဌာန်းလိုက်ရပေသည်။အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံဏိဒမ်းမှာဖော်ပြထားတဲ့အထက်ပါစကားတွေဟာဖွဲ့စည်းပုံအခြေခံဥပဒေရဲ့အခြေခံရည်မှန်းချက်တွေနဲ့လမ်းညွှန်မူဝါဒတွေကိုအကျဉ်းချုပ်ဖော်ပြထားခြင်းပဲဖြစ်ပါတယ်။ဒီအချက်ဟာဏိဒံမြတာဖြစ်ပြီးဗဟုအစိုးရကိုအာဏာအနှင်းထားခြင်းတော်လည်းကောင်းအစိုးရရဲ့လုပ်ရက်ကိုကန့်တတ်မှုတစုံတရာပြုလုပ်ထားခြင်းတော်လည်းကောင်းမဟုတ်ပါဘူး။နိုင်ငံရေးလုပ်ငန်းတွေဟာလူထုကအနှင်းထားတဲ့ဩဇာအာဏာကိုရယူပြီးဖွဲ့စည်းထားတဲ့အဖွဲ့အစည်းများကတဆင့်သာလျှင်လှုပ်ဆောင်ကြရမှာဖြစ်တယ်လို့အမေရိကန်ဖွဲ့စည်းပုံရေးဆွဲသူများကယုံကြည်ခဲ့ကြပါတယ်။သူတို့တိဆောက်လို့တဲ့သမရနိုင်ငံဟာပုံမှန်ကျင်းပတဲ့ရွေးကောက်ပွဲစနစ်အပေါ်မှာမူတည်စေရမယ်။အာဏာခေါ်ဝေမှုထိန်းကြီးမှုရှိရမယ်။အရက်ဖက်ဝန်ဆောင်မှုလုပ်ငန်းတွေအတွက်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိရမယ်စစ်တပ်ကိုအရက်ဖက်ကထိန်းချုပ်နိုင်ရမယ်တရားဥပဒေနဲ့စည်းမျဉ်းစည်းကမ်းတွေကိုလူထုကရွေးကောက်တင်မြှောက်တဲ့ကိုယ်စားလှယ်တွေကသာလျှင်ပြဋ္ဌာန်းရေးဆွဲရမယ်ဖက်လိုက်မှုမရှိဘဲတန်ဝင်လှုပ်ရှားမှုရှိစေရမယ်ဆိုတဲ့စနစ်တွေအပေါ်မှာအခြေခံရမယ်လို့မျှော်မှန်းခဲ့ကြပါတယ်ဖွဲ့စည်းပုံရေးဆွဲသူတွေဟာအမေရိကန်ပြည်ထောင်စုကိုဥရောပကြုံရတဲ့ကံကြမ္မာမျိုးကကင်းလွတ်ဖို့မျှော်မှန်းခဲ့ကြပါတယ်သူတို့ဟာ မင်းစိုးမင်းညစ်တေရဲ့နိုင်တဲ့စင်းနေအုပ်ဆုံးမှုကာလရှည်ကြတဲ့စစ်ပွဲတွေနန်းတွင်းအရှုပ်အထွေးတွေကိုင်းကနကွဲလွဲမှုတွေရဲ့ဒဏ်ကိုရာစုနှစ်ပေါင်းများစွာခံနေရတယ်လို့ယူဆခဲ့ကြပါတယ်။ဒါကြောင့်သူတို့ဟာပွင့်လင်းမြင်သာမှုရှိသောတာဝန်ယူမှုတာဝန်ခံမှုရှိသောဖြစ်နိုင်သမျှလူအများအားလုံးပါဝင်နိုင်ခွင့်ရှိသောနိုင်ငံရေးအဆောက်အဦတွေကိုဖန်တီးဖို့လိုလားခဲ့ကြပါတယ်။အမေရိကန်အစိုးရစနစ်ရဲ့ထူးခြားတဲ့အသွင်လက္ခဏာတစ်ရပ်ကတော့အမေရိကန်ပြည်ထောင်စုဟာနိုင်ငံတစ်နိုင်ငံတည်းသာဖြစ်ပေမဲ့အမေရိကန်ဖွဲ့စည်းပုံဥပဒေမှာဗဟုအစိုးရရဲ့လက်အောက်ခံမဟုတ်သောတိကျပြည်내အစိုးရပေါင်းများစွာရဲ့အစုအပေါင်းတစ်ခုကိုအတိအမှပြုထားခြင်းပဲဖြစ်ပါတယ်။သို့တော်လည်းပြည်내တစ်ခုစီရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုအမေရိကန်ဖွဲ့စည်းပုံနဲ့ကန့်သတ်ထားပါတယ်။အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံဟာနိုင်ငံရဲ့အဆင့်အမြင့်ဆုံးတရားဥပဒေဖြစ်ပါတယ်။ပြည်ထောင်စုသို့မဟုတ်ဖက်ဒရယ်အစိုးရနဲ့ပြည်내အစိုးရတို့ရဲ့အာဏာတွေကိုအဓိပ္ပာယ်ဖွင့်ဆိုပြီးကန့်သတ်ခွဲခြားထားတဲ့ဥပဒေလည်းဖြစ်ပါတယ်။အငင်းပွားမှုဖြစ်လာခဲ့ရင်ဒီပြည်ထောင်စုဥပဒေကိုနာခံကြရစမြဲဖြစ်ပါတယ်။1863ခုနှစ်မှာဒီဖွဲ့စည်းပုံဥပဒေအရတည်ထောင်ထားတဲ့ပြည်ထောင်စုပြိုကွဲလောက်အောင်ချင်းချောက်ခံရတဲ့ဆိုးဝါးလာတဲ့ပြည်တွင်းစစ်ဖြစ်လာတဲ့အခါသမရအေဘရာဟင်လင်ကွန်ကအမေရိကန်ပြည်ထောင်စုအစိုးရရဲ့အဓိကကျတဲ့ဝိသေသလက္ခဏာတွေကိုအထက်မှာဖော်ပြခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေရဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေနဲ့ကိုက်ညီအောင်ထပ်လောင်းအခိုင်အမာဖြစ်စေခဲ့ပါတယ်။အဲ့ဒါကိုသူကပြည်သူအတွက်ပြည်သူကရွေးကောက်တင်မြှောက်တဲ့အစိုးရလို့ခေါ်ဆိုခဲ့ပါတယ်။အဲ့ဒီအတိုင်းပဲကနေ့အချိန်ထိဆက်လက်တည်မြဲနေစေဖြစ်ကြောင်းပါခင်ဗျာ
။ American Soul ရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ရတာကတော့ American အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အဖို့မှုအကြောင်းသိစေအပ်ပါတယ်ခင်ဗျာ။ဒီကနေ့ညနေခင်း6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့ VO ရဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ79 19 25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာပ
ါရုရှားစစ်တပ်ကင်းတောက်လေရင်ကိုစီးရဲလေကြောင်းရံကာကွယ်စနစ်ကပစ်ချခဲ့တာဟာမတော်တဆဖြစ်မှုတွေဇက်တိုက်ဖြစ်ပွားခဲ့တဲ့အခြေအနေတည်းဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပြီးအစ္စရေးနဲ့အခြေအနေတင်းမာလှန်နိုင်တဲ့အနေအထားကိုရှော့ချလိုက်ပါတယ်။အစ္စရေးဒုံးကျည်နဲ့တိုက်ခိုက်မှုကိုတုံ့ပြန်မှုစီးရဲကပစ်ခတ်မှုတွင်ပြတ်ကျခဲ့တဲ့ရုရှားကင်းတောက်လေရင်ပေါ်ပါသွားသူ15ဦးစလုံးသေဆုံးခဲ့ရတာဖြစ်ပါတယ်။အစ္စရေးကဒီကိစ္စမှာလုံးဝတာဝန်ရှိပြီးရုရှားဘက်ကလက်တော့ပြန်ပိုင်ခွင့်ရှိတယ်လို့ရုရှားကာကွယ်ဝန်ကြီးဆာဂီရှိုးဂျူကအစ္စရေးကာကွယ်ဝန်ကြီးကိုပြောကြားခဲ့တာပါ။ဒါပေမဲ့ရုရှားသမ္မတပူတင်ကဒီဖြစ်ဟာမတော်တဆဖြစ်မှုတွေဇက်တိုက်ဖြစ်ပေါ်တဲ့အခြေအနေရက်ဖြစ်ကြောင်းဝင်ရောက်ပြောဆိုခဲ့တာပါရုရှားအနေနဲ့ဆီးရီးယားမှာရှိတဲ့ရုရှားတပ်သားတွေနဲ့ရုရှားပိုင်ဆိုင်မှုတွေကိုကာကွယ်ဖို့အတွက်တဆင့်တိုးပြီးတော့လုသွားမယ်လို့လည်းပြောပါတယ်ဒါအပြင်ဒီတဆင့်တိုးလုဆောင်မဲ့ခြေလမ်းတိုင်းကိုလူတိုင်းကိုတရီထားမိမှာဖြစ်ကြောင်းလည်းပြောပါတယ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တာယာဟုကလည်းရုရှားတပ်သားတွေအသက်သေဆုံးမှုအတွက်ဝမ်းနည်းကြေကွဲရကြောင်းနဲ့ဒီလိုမတော်တဆဖြစ်မှုအတွက်ဆီးရီးယားကိုအပြစ်တင်ပါတယ်အင်္ဂါနေ့ကျင်းပတဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂလူခွင့်ကောင်စီအစည်းအဝေးမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂစုံစမ်းမှုတွေကမြန်မာနိုင်ငံရခိုင်မြောက်ပိုင်းကချင်းနဲ့ရှမ်းပြည်နယ်တွေအတွင်းကလူခွင့်ချိုးဖောက်မှုတွေနဲ့တာဝန်ရှိသူတွေအပြစ်ကင်းလွတ်ခွင့်ရနေတဲ့အခြေအနေကြောင့်မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးရပ်တန့်နေပြီလို့ပြောကြားလိုက်ပါတယ်ရိုဟင်ဂျာမွတ်စလင်တွေတိုင်းနဲ့ချီးပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံတကနေအတင်းအဓမ္မနှင်ထုတ်ခံရတဲ့ဆိုရဆွဆွဲချက်တွေကိုလေးလာစုံစမ်းမှုတစ်ခုစတင်မယ်လို့ ICC နိုင်ငံတကာပြည်မှုဆိုင်ရာခုံရုံးရဲ့တရားလိုရှေ့နေချုပ်ကမနေ့ကပဲကြေညာလိုက်ပါတယ်။ Trump အစိုးရဘက်ကဒီသတင်းပတ်တဲ့ကြေညာခဲ့တဲ့အတိုင်းလာမယ့်နှစ်အတွက်အမေရိကန်ကလက်ခံမဲ့ဒုက္ခသည်အရေးအတွက်ကိုလျှော့ချဖို့လုပ်နေပါတယ်။ဒါပေမဲ့ဒုက္ခသည်ဆိုင်ရာပညာပေးဖွင့်တဲ့လွှတ်တော်မတ်တွေကတော့သမ္မတရဲ့အခုဆုံးဖြတ်ချက်ကိုပြန်ပြင်ဖို့ရာကွန်ဂရက်စ်လွှတ်တော်အတွက်အချိန်ရှိသေးတယ်လို့ပြောပါတယ်။အမေရိကန်သမ္မတ Donald Trump က Florence မုန်တိုင်းတံအကြီးကျယ်ခံခဲ့ရတဲ့မြောက်ကရိုလိုင်းနားပြည်နယ်ကိုဒီကနေ့တွားရောက်ဖို့ရှိပါတယ်။ Florence Hurricane မုန်တိုင်းကြောင့်အဲ့ဒီမှာဘလောက်ထိခိုက်ပျက်စီးခဲ့တဲ့ကုညီကယ်ဆယ်ရေးဆောင်ရွက်မှုတွေဘလို့ရှိတယ်ဆိုတာတွားရောက်ပြီးကြည့်ရှုမှလည်းဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းတို့ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နိုင်ဖြစ်ပါတယ်။အတန်ထွင်အင်ဂျင်ကတော့ Darrell Smith ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းဒိုမီတာ24/40/51တို့ကနေတင်ဆက်ခဲ့တာပါ။တို့ရရှင်များနဲ့တကွာမြန်မာပြည်သားအားလုံးကြော်ရှင်မွေးရာနေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.